Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ30ရက်အင်္ဂါနေ့ညပိုင်း9:00နာရီ10:00နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလမီတာ190လောက်ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနားလောက်ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူသိဆက်သွားပါပါ
။ကျမသင်္ကီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုကိုအောင်အောင်နဲ့အတူကြည့်ညပါမယ်။အမေရိကန်ပြည်ထောင်စုပစ်စ်ဘတ်မြို့ကအကျူးပြားကြောင့်ထိတ်ခဲခံရမှုအတွင်တည်ဆုံရသူတွေရဲ့မိသားစုတွေနဲ့တွေ့ဆုံဖို့တမရနဲ့တမရကရောတို့ဒီကနေ့ပဲတွားရောက်ဖို့ရှိနေပါတယ်။တရင်ပတ်နဲ့ချီမပြေမလဲဖြစ်ခဲ့တဲ့ဖူရွံအလုတ်သမားတပိတ်အရေးပြည်လည်မှုရှာသွားပါပြီ။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရဖို့ရှိပါတယ်။
ကောင်းပါပြီရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ပြန်ရောက်အစီအစဉ်တွေရှိလာတဲ့စတင်မှုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒီကနေ့ပဲသဘောတူလိုက်ပါတယ်
။ဘုံလုံးရဲ့အစီအစဉ်တွေကြီးပါပြီ။ Channel နဲ့ဖိုင်း Channel ကဆရာကြီးဆိုတဲ့ဒီသူတွေ arrangement ကြီးတိုင်းပဲပေါ့နော်။စဝင်နေဗားလိုက်နေညာလို့နေအဲ့လိုက်ပြီးတော့အစီအစဉ်ဘယ်လိုဆောင်ရမလဲဆိုအစီအစဉ
် UK ပြန်ဝင်ကြီးထောက်တာဝင်းမြတ်အေးပြောတော့တာပါ။ပြေဆုံးတော့မကြခင်ကြားမှာပါ။ဒါပြင်ရန်ကုန်တိုင်းဆက်မှုဆောင်ကဖူရင်အထက်ဆက်ယုံကအလုတ်ရှင်အလုတ်ကမာပြဿနာကြောင့်ဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေဘလို့ပြည်လဲသွားတယ်လဲဆိုတော့လည်းမြန်မာနိုင်ငံကိုကုန်သွယ်ရေးအထူးခန်းစားခွင့်ပေးထားတာတွေကိုဥရောပသမဂ္ဂကပြန်ရုပ်သိမ်းလိုက်မယ်ဆိုရင်ကြုံရနိုင်တဲ့ဆိုဂျိုတွေကိုတင်ပြခဲ့တဲ့အကြောင်းကြားမှာပါ။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရင်းနဲ့ဒါရိုက်လိုင်းဆွေးနွေးခန်းကိုတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုမှတ်သင်ခဲ့တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
American ပြည်ထောင်စု Pennsylvania ပြည်နယ် Pittsburgh မြို့မှာပြီးခဲ့တဲ့သတင်းဘက်ကဂျူးဖျားချောင်းတွင်ပြစ်ခတ်ခံရမှုမှာတေဆုံရသူ12ဦးရဲ့မိသားစုဝင်တွေကိုအလေးထားမှုကိုပြသတဲ့အနေနဲ့သမ္မတ Donald Trump နဲ့ဇနီးဖြစ်သူ Melania တို့ဒီကနေ့အင်ကာနီမှာ Pittsburgh မြို့ကိုတွားရောက်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဂျူးခေါင်းဆောင်တချို့ကတော့သမ္မတအနေနဲ့လူမျိုးရေးဝါဒီတွေကိုပြစ်တင်ရှုတ်ချတာအရင်လုပ်ဖို့တောင်းဆိုပါတယ်။ပစ်ပတ်လူမှုအတိုင်းဝိုင်းနဲ့အတူဝန်ထဲခြေခွဲရမှုနောက်အမေရိကန်ပြည်သူတွေကိုအားပေးထောက်ခံမှုကိုပြသဖို့အတွက်တမရနဲ့တမရကရော်တို့တမိုင်းဝင်မျိုးကိုတွားရောက်မှာဖြစ်တယ်လို့မနေ့တနင်္လာနေ့မှာအင်ပီရောကကြေညာခဲ့တာပါပြီးခဲ့တဲ့စနေနေ့က Tree of Life ဂျူးဖျားချောင်းပြစ်ခတ်ခံရမှုအတွင်တည်ဆုံးခဲ့ရသူတွေထဲမှာပထမဆုံးဇာပနာအခမ်းအနားကျင်းပမဲ့အချိန်မှာပဲတမရထရန့်ရဲ့ခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်စာပနာအခမ်းအနားတွေမှာလုံခြုံရေးဆောင်ရွက်ပေးရမယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေအတွက်ပို့ပြီးအလုပ်ပြီးသွားစီမှာဖြစ်လို့သမရထွန့်ရဲ့ခီးစဉ်ကိုဆိုင်းငံ့ပေးဖို့ Pittsburgh မြို့တော်ဝင်က CNN ရုပ်သံနဲ့တွေ့ဆုံမေးမြန်းမှုအတွင်မှာတိုက်တွန်းသွားပါတယ်။ဂျူးဖွဲ့စည်းတစ်ခုဖြစ်တဲ့ Bin the Arts ရဲ့ခေါင်းဆောင်တွေကလည်းသမရထွန့်ဘက်ကခီးစဉ်ဖျက်ပေးဖို့မနေ့တုန်းကအိတ်ဖွင့်ပေးစာတစ်စောင်ပေးပို့တဲ့အထက်မှာတော့သမရအနေနဲ့လူမျိုးရေးဝါဒီတွေကိုပြစ်တင်ရှုတ်ချတာမလုပ်မချင်းသူတို့အနေနဲ့သမရကိုမကြိုဆိုဘူးလို့ပြောဆိုထားပါတယ်။ဒီအဖွဲ့ပေးစာမှာနိုင်ငံတော်ကလူပေါင်းတောင်းနဲ့ချီပြီးတော့လက်မှတ်ရေးထိုးထားပါတယ်။ဒါပေမဲ့လည်း Tree of Life ဂျူးဖျားချောင်းကဘာသာရေးခေါင်းဆောင် Jeffrey Meyer ကတော့သမရအနေနဲ့ Pittsburgh ကိုလာဖို့ကြိုဆိုတဲ့အကြောင်းပြောဆိုထားပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကနေ Lion Air လေကြောင်းလိုင်းလေယာဉ်တစ်စင်းမနေ့တနင်္လာနေ့မနေ့စောပိုင်းမှာပြန်တက်သွားပြီးနောက်မင်းနဲ့ပိုင်းအကြာပင်လယ်ထဲပြတ်ကျခဲ့ရမှာလိုက်ပါသွားသူအလုံးသေဆုံးသွားပြီလို့ယုံကြည်ထားကြပြီးလိုက်ပါသွားတဲ့ခီးသည်နဲ့လေယာဉ်အမှုရန်189ရောက်ရုပ်လောင်းနေရရှိရေးအတွက်ရှာဖွေကယ်ဆယ်ရေးလုပ်သားတွေဒီကနေ့အင်္ဂါနေ့မှာဆက်ပြီးတော့ကြိုးစားနေပါတယ်ဘသူတွေလဲဆိုတာကိုစစ်ဆေးဖို့ရုပ်လောင်းတွေထည့်ထားတဲ့အိမ်24လုံးကိုစေယုံကိုပို့ဆောင်ထားပြီးဖြစ်တယ်လို့မနေ့တင်းလာနေ့ညပိုင်းမှာတာဝန်ရှိသူတွေကပြောဆိုထားပါတယ်။ယာနဲ့ချီတဲ့ပစ္စည်းတွေကိုလည်းလေရင်ပြတ်ကျရာနေရာကနေပြန်လည်ဆက်ယူထားပါတယ်။အဲ့ဒီထဲမှာတော့စာအုပ်တွေပစံဤတွေလက်ကင်ဖုံးနေနဲ့လေရင်ပြတ်အပိုင်းစာတွေလည်းပါဝင်ပါတယ်။ခီးသည်တွေထဲမှာတော့ကလေးငယ်တဦးနဲ့မွေးကင်းစကလေးနှစ်ဦးတို့လည်းပါပါတယ်။တန်တတ္ထုဒူဖော်ရေးဘန်ကာဘယ်လီတန်ဒေတာရဲ့မြို့တော်ကိုဥတည်ပြန်တန်းရာကနေပြတ်ကျခဲ့တဲ့ Lion Air လေကြောင်းလေယာဉ်အမှတ်စဉ် JD610 ရဲ့အပျက်စီးတွေကိုရင်းငုံတမား40နဲ့ရှာဖွေနေပါတယ်လေယာဉ်ကတော့ Java ပင်လယ်ပြင်ရဲ့အနောက်ဒီ30ကနေ35မီတာလောက်မှာရှိနေမယ်လို့လည်းယုံကြည်ထားကြပါတယ်လေယာဉ်ပြတ်မကျခင်လေးမှာလေယာဉ်မှုကလေစိတ်မှာပြန်ပြီးတော့ဆင်းသက်ဖို့ပြောဆိုခဲ့တယ်လို့လည်းအာနာပိုင်နီကပြောပါတယ်စီစားသက်သားပြီးအသုံးများတဲ့ Boeing 737 MAX 8လေရင်တစ်စင်းပထမဆုံးပြတ်ကျတာလည်းဖြစ်ပါတယ်ဒီလေရင်ကပြတ်မကျခင်ညကပဲဘာလီကနေဂျကာတာကိုပြန်သန်းလာမှလည်းဤပညာပိုင်းဆိုင်ရာချွေးမှုဖြစ်ခဲ့ကြောင်းဒါပေမဲ့ပြင်ဆင်ပြီးဖြစ်ကြောင်း Lion Air အကြီးအကဲ Edward Sarek ကသတင်းတောက်တွေကိုပြောပါတယ်ဒီလေရင်ရဲ့ပြန်သန်းမှုဟာတက်တန်းနှစ်လပဲရှိပါသေးတယ်ခင်ဗျာ
အမေရိကန်နိုင်ငံမှာနိုင်ငံသားမဟုတ်သူတွေနဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကမွေးဖွားလာတဲ့ကလေးငယ်တွေကိုနိုင်ငံသားဖြစ်ခွင့်ပယ်ဖျက်လိုတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အမေရိကန်မြေပေါ်မှာမွေးဖွားသူတွေနိုင်ငံသားဖြစ်ခွင့်ရှိတဲ့လက်ရှိကျင့်သုံးနေတဲ့အမေရိကန်မူဝါဒကိုသမ္မတအမိတ်နဲ့ပယ်ဖျက်ဖို့စီစဉ်နေတာလို့လဲသမ္မတထရန့်က HBO ကနေပြသနေတဲ့ACO သတင်းနဲ့တွေ့ဆုံမေးမြန်းမှုအတွင်ပြောဆိုသွားပါတယ်။ဆောင်ရွက်နေစေဖြစ်ပြီးဖြစ်လာပါလိမ့်မယ်လို့လည်းသမ္မတထရန့်ကပြောပါတယ်။အမေရိကန်နိုင်ငံဟာဆိုရင်လူတွေလာပြီးကလေးတွေမွေးကြတယ်။အဲ့ဒီကလေးတွေကခံစား권အားလုံးရပြီးအမေရိကန်နိုင်ငံသားဖြစ်သွားတယ်တခုတည်းသောနိုင်ငံဖြစ်တယ်။ဒါကအထိပ္ပယ်မဲ့ပြီးဒီကိစ္စကိုအဆုံးသတ်မှာဖြစ်တယ်လို့သမ္မတကထပ်လောင်းပြောပါတယ်။နိုင်ငံတွင်းမွေးဖွားသူတွေကိုနိုင်ငံသားဖြစ်ခွင့်ပေးနေတာကအမေရိကန်တနိုင်ငံနဲ့တော့မဟုတ်ပါဘူး။ကမ္ဘာတဝန်းနိုင်ငံပေါင်း30လောက်ရှိနေပါတယ်။အမေရိကန်ပြည်ထောင်စုမှာဒီမူဝါဒကိုဖျက်သိမ်းမယ်ဆိုရင်တော့တရားဥပဒေကြောင့်အရာရင်ဆိုင်ရနိုင်ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုကိုဥတည်လာနေတဲ့ Honduras နိုင်ငံကရွှေ့ပြောင်းအခြေချဝင်ရောက်လာသူတွေကိုအမေရိကန်မက္ကဆီကိုနေဆက်မှာဟန်တာယာမှာကူညီနိုင်ဖို့တပ်ဖွဲ့ဝင်9200ကိုပင်ဒဂွန်ကဆေးလွှတ်ခဲ့ပါတယ်။နေဆက်လုံချိုရေးဟာမြို့သားလုံချိုရေးဖြစ်တယ်လို့အမေရိကန်မြောက်ပိုက်ကုတ်ကဲရေးဌာနအကြီးအကဲပိုဂျိုဂျီ Terence O. Shogunesi ကသတင်းလောက်တွေကိုတင်းနယ်လာနေမှာပြောကြားပါတယ်။အဲဒီတပ်ဖွဲ့ဝင်9200ဟာနေဆက်မှာရောက်နေနေပြီးသားပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင် 2100 လောက်နဲ့တွားရောက်ပူးပေါင်းအားဖြည့်မှလို့လည်းဆိုပါတယ်။အကောက်ခွန်နဲ့နေဆက်ကာကွယ်ရေးကော်မရှင်နာမင်းကြီး Kevin McGillan ကတော့ဒီအမေရိကန်ပြည်ထောင်စုကိုဥတည်လာနေတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေပါဝင်လူပေါင်း 3,500 လောက်ဟာမက္ကဆီကိုမှာရောက်ရှိနေပြီဖြစ်ကြောင်းပြောပါရယ်နောက်ထပ်လူပေါင်း 3,000 လောက်ပါဝင်တဲ့ရွှေ့ပြောင်းဝင်ရောက်လူသူတွေကလည်းမက္ကဆီကိုနဲ့ဂွာဒီမာလာနယ်စပ်ကိုရောက်နေပြီးအဲ့ဒီနှစ်ဖွဲ့ပူးပေါင်းမှုရှိနေတာပါလူအစုတွေကတချို့ကတော့မက္ကဆီကိုရဲတပ်ဖွဲ့ဟန်တာနေတဲ့ဂျာမာပဲဖျက်ကူးပြီးတော့မက္ကဆီကိုနိုင်ငံထဲဝင်ရောက်ခဲ့ပါရယ်ကော်မရှင်နာမင်းကြီးမက်ကယ်လင်နန်ကတော့ဒီအဲ့ဒီထဲကအမေရိကန်ပြည်ထောင်စုကိုဝင်ရောက်လာနိုင်သူတွေကိုဖန်စီထိတ်ထိတ်မှဖြစ်ပြီးတော့အမေရိကန်ဥပဒေအတိုင်းသူတို့ရဲ့ခလုံးခွင့်ပေါ်စဉ်းစားမှဖြစ်တယ်လို့ပြောပါတယ်။နေဆက်လုံချိုကြီးဆောင်ရွက်နေသူတွေအနေနဲ့လည်းဥပဒေအတိုင်းအလေးထားဆောင်ရွက်မှဖြစ်ပြီးဝင်ရလာသူတွေကိုလူသားချင်းစာနာစွာဖေးမှဆက်ဆံမှဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ရန်ကုန်တိုင်းဒဂုံးစိတ်ကန်းဆက်မှုဆောင်ကဖုရွံအထဲချုပ်ဆက်ယုံမှာအလုတ်ထုတ်ခံထားတဲ့အလုတ်သမား30ကိုပြန်ပြီးအလုတ်ခံဖို့ဆက်ယုံဘက်ကသဘောတူလိုက်တာကြောင့်သတင်းပတ်နဲ့ချီကြားမြင့်ခဲ့တဲ့အလုတ်သမားတွေရဲ့ဆန္ဒပြပွဲပြီးဆုံးသွားပါပြီ။မနေ့ညပိုင်းကရန်ကုန်တိုင်းဝန်ကြီးချုပ်ဘက်ကဝင်ရောက်ဖြည့်ရှင်းပေးဖို့တောင်းဆိုတဲ့ဆန္ဒပြအလုတ်သမားတွေကရန်ကုန်အစိုးရရုံးရှိမှာတပိတ်စခန်းဖွင့်ခဲ့ပါတယ်။ညရင်းချိန်မှာပဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့အစိုးရအဖွဲ့ကတပိတ်မှောက်အလုတ်သမားတွေနဲ့တွေ့ဆုံညှိနှိုင်းခဲ့ပြီးဒီကနေ့မှာတော့ဆက်ယုံမှာထပ်ပြီးတော့ညှိခဲ့ကြတာပါဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုယ်တိုင်ဒီကနေ့ဆက်ယုံကိုတွားရောက်ပြီးအလုတ်ရှင်အလုတ်သမားတွေနဲ့ညှိပါတယ်အလုတ်ရှင်ဘက်ကအလုတ်ထုတ်ခံထားသူတွေကိုပြန်ပြီးအလုတ်ခံဖို့သဘောတူပေမဲ့လည်းဆက်ယုံတွေကအလုတ်သမားခေါင်းဆောင်တွေကြီးချက်သူတွေကစန့်ကျင်ဆန္ဒပြတာကြောင့်ထပ်ပြီးတော့ညှိကြရပါတယ်ဒါပေမဲ့အခုနောက်ဆုံးမှာတော့အလုတ်ထုတ်ခံထားရသူတွေကိုပြန်ခန့်ဖို့သဘောတူညီချက်ရရှိပြီးနောက်ပိုင်းမှာတော့လစာနဲ့ပတ်သက်ပြီးလည်းဆက်ပြီးတော့ညှိနှိုင်းဖို့သဘောတူလိုက်ကြပါတယ်။ဖွေရအထက်ချုပ်စစ်ရုံကအလုတ်သမားတမကအဖွဲ့ဝင်အလုတ်သမား30အလုတ်ထုတ်ခံခဲ့ရပြီးတဲ့နောက်အလုတ်သမားတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်
။တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်စစ်ဝင်ရုံးထဲမှာဆော်ဒီသတင်းတောက်ဂျမက်ကက်ရှိုဂီကိုတပ်ဖို့ဘသူကညွှန်ကြားခဲ့တယ်လဲဆိုတာကိုဆော်ဒီအာရေဗျဘက်ကထုတ်ပြန်ပေးဖို့တူရကီသမ္မတရစ်ချစ်တေအာဒိုဝန်ကဒီကနေ့အင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။ကာရှိုဂီတပ်ဖြတ်ခံရမှုပေါ်စုံစမ်းစစ်ဆေးမှုတွေအများဆုံးပြီးမှအောင်လုပ်ဖို့လဲတူရကီသမ္မတကလွတ်တော်မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အော်တိုဘာလ2ရက်နေ့ကကာရှိုဂီတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့ဆော်ဒီအာရေဗျမှာဖမ်းထားတဲ့တန်လျာရှိသူ18ဦးကိုလွှတ်ပြောင်းပေးရတဲ့အတွက်လဲတူရကီဘက်ကစူးစမ်းနေတာဖြစ်ပါတယ်။အသက်ခံရတဲ့သတင်းတောက်ကာရှိုဂီရဲ့ရုပ်အလောင်းကိုရှာဖွေရေးဆော်ဒီဘက်ကအကူအညီရဖို့လဲမျှော်လင့်နေပြီးအခုချိန်ထိတော့ကာရှိုဂီရဲ့ရုပ်အလောင်းကိုမတွေ့ရသေးပါဘူး။မနေ့တနင်္လာနေ့ကဗြိတိန်နိုင်ငံလန်ဒန်မှာကျင်းပတဲ့ဒီအောက်မေ့အမှန်ရအခမ်းအနားမှာတော့ကာရှိုဂီနဲ့ဆက်ဆက်ထားသူတူရကီနိုင်ငံသား ဟေတီစန်ဂျေးကဒီကာရှိုဂီတပ်ဖြတ်ခံရမှုအပေါ်နိုင်ငံအများပြားရဲ့ခေါင်းဆောင်ပိုင်းရဲ့တုံ့ပြန်မှုအပေါ်မှာစိတ်ပြေအောင်ပြောဆိုသွားပါတယ်။ Sorry သတင်းတောက်ကာရှိုဂီပြပမှာတိချောင်းနေသူဖြစ်ပြီးတော့ Washington Post သတင်းစာကြီးမှာအတွေ့အမြင်ဆောင်မရရေးသားနေသူပါ။ Sorry အရှိစမင်းသား Mohammed Bin Salman ကိုဝေဖန်သူလည်းဖြစ်ပါတယ်။ကာရှိုဂီတိစုံမှုကိုဖုံးကွယ်ဖို့အမေရိကန်သမ္မတအနေနဲ့လမ်းဖွဲ့မပေးသင့်ဘူးလို့လည်းစန်ဂျီစ်ကပြောပါတယ်ခင်ဗျာ
။ဆယ်စုနှစ်လေးခုတာကာလအတွင်းကမ္ဘာသားရိုင်းတိရစ္ဆာန်ရေအတွက်ရဲ့60ရာခိုင်နှုန်းထင်မှတ်မထလောက်အောင်ဆုံးရှုံးခဲ့ရတယ်လို့အစင်ခန်းစာသစ်ကဖော်ပြလိုက်ပါတယ်။တစ်တော်ပြုံးတိမှုရာသီဥတုပြောင်းလဲမှုသဘာဝပတ်ဝန်းကျင်ညှိနှိုင်းမှုတွေကြောင့်1980ပြည့်နှစ်ကနေ2014ခုနှစ်ကြာသားရိုင်းတိရစ္ဆာန်အကောင်ရေ16,900ကျဆင်းခဲ့တာလို့ကမ္ဘာသားရိုင်းတိရစ္ဆာန်ရန်ပုံငွေအဖွဲ့ရဲ့2018ခုနှစ် Living Planet အစီရင်ခံစာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်30အတွင်းကမ္ဘာပေါ်ကရေဒိန်တန်တာကျောက်တန်းကြီးရဲ့ထက်ဝက်ပျောက်ဆုံးသွားတဲ့အကြောင်းလည်းဖော်ပြထားပါတယ်ရှင်
။တရုတ်နိုင်ငံပိုင်းနည်းပညာကုမ္ပဏီတစ်ခုကိုအမေရိကန်ရဲ့နည်းပညာတွေကိုခိုးယူနေတဲ့ဆိုတဲ့အကြောင်းပြချက်နဲ့အမေရိကန်ဆိုရကစီးပွားရေးပိတ်ဆို့တန်ခတ်မှုတွေချမှတ်လိုက်ပါတယ်။အခုလိုစီးပွားရေးပိတ်ဆို့တန်ခတ်လိုက်တာကြောင့်ကွန်ပျူတာ3လျက်ကူးပစ္စည်းထုတ်လုပ်တဲ့ Fujian Jinhua တရုတ်နည်းပညာကုမ္ပဏီကိုပစ္စည်းတွေရိုက်ဆိုင်ရောင်းချတာရိုက်ဆိုင်ထားမှာဖြစ်ပါတယ်။နိုင်ငံရဲ့အမျိုးသားလူမျိုးရေးစီးပွားရေးကိုထိခိုက်လာမှဆိုရင်ပြင်းပြင်းထန်ထန်အရေးယူမှာဖြစ်ပြီးတော့ဒီကုမ္ပဏီကိုနာမည်ပြက်ဒီကုမ္ပဏီစီးနင်းမှာထည့်တင်လိုက်တာဟာအမေရိကန်စစ်တပ်အတွက်အရေးပါတဲ့ပစ္စည်းတွေရောင်းချတာကိုကန့်သတ်လိုက်တာဖြစ်တယ်လို့လည်းစီဘွားကူတန်းဝင်ကြီးဝေဘာရော့စ်ကပြောပါရခင်ဗျာ
Direct from Washington The Voice of America The VOA
ဒီကနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ပြန်ရိတ်အစီအစဉ်တွေရှစ်လာတဲ့စတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဒီကနေ့ပဲသဘောတူလိုက်ကြပါတယ်။မြန်မာအစိုးရကတော့ပြန်လည်လက်ခံရေးအဆင့်တင်ဖြစ်နေပြီလို့ဆိုပေမဲ့ဒုက္ခသည်တွေကြမှာတော့စိုးရိမ်မှုတွေကလည်းရှိနေကြတာပါ။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးပါပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့သိမ့်ချီတဲ့ဒုက္ခသည်တွေကပထမဆုံးအဖြစ်နဲ့ရှေးလလယ်မှာစတင်ပြီးတော့မြန်မာနိုင်ငံဘက်ကပြန်လည်လက်ခံသွားမယ့်အစီအစဉ်ကိုတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေဒီကနေ့ပဲကြေညာလိုက်ကြတာပါဒုက္ခသည်တွေကိုနေရက်ပြန်ရေးအစီအစဉ်နေနိုဝင်ဘာလနဲ့စတင်မယ့်အစီအစဉ်ကိုတော့ဒီကနေ့နိုင်ငံတာဝန်ရှိသူတွေဓာကမြို့တော်မှာတွေ့ဆုံခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်ရှာဟီဒေဟတ်ကအခုလိုပြောဆိုလိုက်တာပ
ါ We are looking forwardto start the repatriation by mid November
next month
mid November it is the first group
first phase we call it
ရှင်းလာ November လလည်းမှာစီစဉ်စဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်ဒါကပထမအတော့ပါနိုင်ငံပူးတွဲလုပ်ငန်းအဖွဲ့အနေနဲ့ Cox's Bazaar ကိုတွားရောက်ပြီး Ranger နဲ့တွေ့ဆုံဖို့လည်းရှိနေပါတယ်အဲ့ဒီမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ခွာလာတဲ့သူတွေဘေးကင်းလုံခြုံမှုရှိရှိနေရက်ပြန်ကြဖို့လည်းတိုက်တွန်းသွားမှာပါ
ပထမဦးဆုံးအကြိမ်ဖြစ်တဲ့ဒုက္ခသည်9000ကျော်ကိုနိုဝင်ဘာလ15ရက်နေ့ကနေစတင်လက်ခံသွားမှာဖြစ်ကြောင်းလဲဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ဒီမှာဦးဆောင်နေသူတူဦးဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုအခုလိုပြောပါရစေ။န
ောက်လိုမှာစမိုင်းစမယ်လို့ကြားပါတယ်။ကျွန်တော်တို့ရှိနေတဲ့ဟိုးလုံးကပြီးသားတဲ့ချစ်မောင်းနဲ့ဒိဋ္ဌိမဲ့ဦးကလေးတင်ရှိခဲ့တယ်။ရှိခဲ့တာကိုဒီဒီကိစ္စနဲ့လိုက်တော့အဲ့ဒါကိုဒီဖိုင်လုပ်ပြီးတော့အဲ့ဒီအင်းကိုပြန်ပို့ပြီးအဲ့အဲ့ဒီရတယ်ပြန်ပို့တယ်လို့ကျွန်တော်တို့ယူထားတယ်ပေါ့နော်။ဆိုင်းရခါကျတော့ဒါစပြီးအချိန်ဖြစ်လာလို့နေတော့ပြေးရဖြစ်နေတယ်လို့ကျွန်တော်ပြောနေကြတာလေ။အဲ့အချိန်ဖြစ်ပါလေခင်ဗျာ
။အချိန်တော်ကြာကြက်ကြာနေခဲ့ပြီးနေရက်ပြန်ရေးသဘောတူညီချက်ရရှိသွားခဲ့ပေမဲ့လို့ဒုက္ခသည်တွေကြားမှာတော့စိုးရိမ်မှုတွေကရှိနေစေဖြစ်ပါတယ်။ဒီအတွက်လည်းမြမကိုယ်စားလှယ်တွေမနေ့ပြန်ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံရမှာတော့ဒုက္ခသည်တွေဘက်ကစိုးရိမ်မှုတွေနဲ့လိုလားချက်တွေကိုတင်ပြဖို့စီစဉ်ထားကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟီဂျာဒုက္ခသည်တူဦးဖြစ်တဲ့ဦးဤဇလန်ကပြောပါတယ်
မနက်ကလူကြီးတွေနဲ့ကျွန်တော်မြန်မာပြည်ကလူကြီးတွေရောက်လာမယ်ဆိုရင်ကိုရိုနာပိုးဆုံးတဲ့အချိန်မှာဒီကနေ့ဆက်လာတဲ့ကျွန်တော်ကဒီမှာစုဆောင်နေကြပါခင်ဗျာကျွန်တော်အပြေးရတဲ့ကျွန်တော်နိုင်ငံသားဒင်းတော်ကောင်းရပြေးရရရှိရင်ငါဘေးကင်းလုံခြုံရတဲ့ကုလသမဂ္ဂအဲလုံခြုံရေးအစီအမံကြီးကျွန်တော်နိုင်ငံကြီးကိုပြန်လာရေးငါမူလကျေးရမှာကျွန်တော်ပြန်လည်နေတိုင်းကျွန်တော်တို့ပိုင်ဆိုင်ကျတဲ့ဥစ္စာဟုတ်တယ်ပြန်လည်ရရှိရင်စသဖြင့်တော့ကျွန်တော်အဲ့လိုထားတယ်အချက်အလက်ရှိပါတယ်။အဲတောင်းစီကြတိုင်းမမဆီရဘက်ကလက်ခံဆောင်ရမယ်ဆိုရင်ကျွန်တော်ကတော့ဘောအပြင်မှာအဲဒီလိုသူကဒီအချက်အလက်ကိုလက်မခံဘူးရှင်ကျွန်တော်က
တော့ဘောအဆင်ပြေမရှိပါဘူးခင်ဗျာ
ကုလသမဂ္ဂဘာဝေတကတကအတိုင်းဝိုင်းကလည်းဒုက္ခသည်တွေအနေနဲ့ကိုယ်သဘောဆန္ဒနဲ့နေရရင်ကိုဂုဏ်သိက္ခာရှိရှိလုံလုံခြုံခြုံပြန်နိုင်ဖို့အရေးကြီးကြောင်းပြောဆိုထားကြတာပါမြမအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲတရားချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့ဒုက္ခသည်တွေနေရရင်ကိုပြန်နိုင်ရေးမြမနိုင်ငံဘက်ကအားလုံးကိုစီစဉ်ထားပြီးဖြစ်တယ်လို့ပြောပါရတယ်ကျွန်
တော်ရုပ်သက်ပုံစံကသရုပ်နိုင်ငံတော်ဒီချက်တိုင်းကိုတွားနေတာနိုင်ငံတော်ဒီချက်တိုင်းကတော့ပြောထားတဲ့ဒီသက်ဆိုင်စခန်းတစ်ခုနဲ့အဲ့ဒီကတည်းကပြီးရတယ်ကျွန်တော်ကလေအဲ့လက်ထိုင်ကြီးကတော့ဒီနေ့အချိန်မကြီးကသုံးနာရီအချိန်တောင်းပြီးလဲတယ်ဒါကတည်းကရှိတယ်လောက်ပေါ့အဲ့တော့ဒီဟာပြီးလို့ချင်ရင်ဒီ US piece of their origin တွေပြကြအောင်သူတို့ဒီဘူမီလည်းနေရာနဲ့လူကြောင်တွေကမှာကျွန်တော်ကလေဒီ township နဲ့ village နဲ့လေ့လာရှိတယ်အဲ့တော့အဲ့ဒီတိုင်းကိုကျွန်တော်စီစဉ်ထားတယ်ရှိတယ်သူတို့လုပ်တဲ့အစီအစဉ်တိုင်းတွားရင်လည်းအဆင်ပြေတယ်အဲ့ဒါတော့ catch for what လို့ကဒီလိုအားကလေးရတယ်သူ့ရဲ့ဒီ6ခုပဲပြီးပြီလဲပြည်တယ်ဒါကြီးကုန်ရမှာခင်ဗျာအပြောဝင်နိုင်ရင်ချက်ချင်းကြားတော့နေတိုင်းသွားလာအကုန်လုံးကတော့ဗန်တကူရဲ့အပြည့်အစုံကြီးကဧကရာကြီးတွေနဲ့ဖြစ်မှဖြစ်ပြီးတော့ဥစည်းလည်းကောင်းချင်ပြီးတော့ကားရည်လည်းချင်းချင်းပြီးတော့အကုန်လုံးကလည်းအဆင်ပြေနေတယ်
ရခိုင်ပြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လကုန်တဲ့လုံခြုံရေးကင်းစခန်းတွေကိုစီးနေတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကနေလိုက်လံရှေ့လျရာကနေရိုဟင်ဂျာတွေပေါ်လူခွေချိုးဖောက်မှုတွေဆူဆူဝါဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂဘာဝေတကတကအတိုင်းဝိုက်ကဆွဆွဲထားကြပြီးတော့တိတ်ချီတဲ့ဒုက္ခသည်တွေအများဆုံးနေရပြန်တိုင်အောင်စီစဉ်ဖို့ကိုလည်းတိုက်တွန်းနေကြတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်မခံထားပေမဲ့လို့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသိရှိနေကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်ရှင
်မဆုမွန်တင်ပြတော်တော်ပါရှင်ခုတော့ဖွယွန်အထဲချုပ်ဆက်ရုံအလုသမားဆန္ဒပြပွဲအခြေအနေမင်းမြန်တင်ပြကြပါတယ်ရန်ကုန်တိုင်းတကုံစိတ်ကန်ဆက်မှုဆောင်ကဖွယွန်အထဲဆက်ရုံမှာအလုရှင်အလုသမားပြဿနာပေါ်ပေါ်ရာကကန့်ကွက်ဆန္ဒပြခဲ့ကြတဲ့အခြေပြဿနာပေါ်ခဲ့ပြီးဒီကနေ့မှာတော့ထုတ်ပယ်ခံအလုသမားတွေကိုအလုပြန်ခံဖို့ဆက်ရုံဘက်ကလက်ခံလိုက်ပါတယ်ဒါပေမဲ့လည်းလှုပ်ခါလာစားအပါအဝင်အလုသမားတွေဘက်ကလိုလားချက်တွေနဲ့ပတ်သက်လို့တော့အသေးစိတ်ဆက်လက်ညှိနှိုင်းဖို့လည်းရှိနေပါတယ်ဒီကနေ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ညှိနှိုင်းမှုတွေကိုကိုယ်တိုင်တွားရောက်တင်ယူခဲ့တဲ့ VOA မြန်မာပိုင်းတင်ထောက်မမေခါကိုဆက်သွယ်မေးမြန်းကြည့်ပါမယ်။ဟုတ်မမေခါရှင်အခုနောက်ဆုံးအလုပ်သမားတွေနဲ့အဲ့ဒီအထယ်ချုပ်ဆက်ရုံဘက်ကတာဝန်ရှိတဲ့သူတွေသူတို့တွေ့ဆုံညီနိုင်ပြီးတော့ပြေလည်သွားတယ်ဆိုတော့ဘာကိုသဘောတူခဲ့ကြတာလဲရှင
်။သူတို့ကအလုပ်သမားတွေကမူလအချက်က6ချက်တောင်းဆိုထားတယ်။ဆက်စချင်းမှာ6ချက်ပေါ့နော်ဒီအလုပ်ရှင်တဲ့အလုပ်သမားသဘောတူညီရထားတယ်။အဲ့ဒီမှာမှာသဘောတူညီကြံရတဲ့3ချက်ရှိတယ်ပေါ့နော်။အိုက်ရှိခဲ့တဲ့နေရာမှာတစ်ချက်ကသူတို့ကိုအလုသမားအလုသမားတမက်ကဝင်ထားတဲ့အယောက်30ကိုပြန်လက်ခံဖို့ကိစ္စပေါ့နော်အခုဒီမရတော့ဒီအလုသမားတွေကိုအလုသမားထုတ်ထားတယ်ဆိုတော့အလုသမားတမက်ကဝင်ထားတဲ့အယောက်30လုံးကိုစိတ်ယုံဘက်ကအလုပြန်စင်ဖို့သဘောတူလိုက်တယ်ဒီနေ့ကတော့အဲ့အချက်တစ်ချက်သဘောတူနေကြရတယ်ပေါ့နော်ကျန်တဲ့ကိစ္စတွေကကြတော့ရန်ကုန်တိုင်းဝန်ကြီးတို့ဦးချိုးနေနေပြောတာကတော့ဒီလာစာကိစ္စတွေဖြစ်တယ်ပေါ့နော်လာစာကိစ္စတွေကတော့ဒီအလုံသမားတွေအလုံဝင်ပြီးတော့မှတဖြည်းဖြည်းညှိနှိုင်းတယ်။သူတို့အနေနဲ့အတိုင်းအစိုးရဘက်ကဒီအထည်ချုပ်လုပ်ငန်းရှင်တွေအထည်ချုပ်လုပ်ငန်းမှာဒီလစာပေးရဲ့စနစ်တွေကိုသူတို့ဟိုလေလာဆန်းစစ်ချက်တွေလုပ်နေတာဖြစ်တဲ့အတွက်ကျွန်내အဲ့အချက်နှစ်ချက်ကိုလည်းသူတို့ဖြည်းဖြည်းညှိနှိုင်းပေးသွားမယ်ဆိုပြီးတော့အဲသဘောတူလက်ခံလိုက်တယ်။အဲ့ဒီအပိုင်းမှာပဲရှင်ဟုတ်
ဟုတ်ကဲ့ဒါဆိုရင်မနေ့ကတော့အဲ့ဒီအလုံသမားတွေဘက်ကခြိတက်ဆန္ဒပြခဲ့တဲ့အထိဖြစ်ခဲ့တဲ့အခြေအနေကဒီအခုနောက်ဆုံးပြေလည်မှုရသွားတာကဘယ်လိုညှိနှိုင်းလိုက်လို့လဲရှင်
အခုနောက်ဆုံးပြင်လဲမှုရသွားတာကတော့သူတို့သဘောတူသူတို့သဘောထားအတိုင်းပဲပေါ့နော်ဒီအလုံရှင်တွေကနေသူတို့အလုံပြန်လက်ခံဖို့ကိစ္စကိုဟိုအလုံသမားတွေဘက်ကတောင်းဆိုရဲအဲ့ဒါကိုအလုံရှင်ဘက်ကအဆင်ပြေသွားတယ်ပေါ့နော်အဆင်ပြေသွားတော့ဒီစပိတ်ကိစ္စကပြီးသွားတယ်ပေါ့နော်မနေ့ကမှဒီအလုံရှင်နဲ့အလုံသမားနှစ်ဦးမှာအဲ့နှစ်ဦးလုံးရဲ့သဘောတူစာချုပ်ပေါ့နော်ချုပ်စီကြမယ် EC လို့သူတို့ခေါ်ကြတယ်အဲ့ဒီသဘောတူစာချုပ်ကိုပြီးသွားပြီဆိုလို့ရှိရင်ဒီအလုံသမား30ကသူတို့သဘောထားအတိုင်းပဲအလုံးပြန်ပြီးတော့ဝင်ဝင်ကြမယ်ပေါ့နော်အဲ့တော့အဓိကအချက်ကတော့သူတို့တောင်းဆိုထားတဲ့အချက်တွေကဒီအလုံးပြန်ရရေးကဟိုအလုံးသမားတွေကပို့ပြီးတော့လိုလားနေတဲ့ပတ်ဆိုတော့အခုဒီနေ့ကမနေ့ကအဲ့လိုခြိတဲ့ဆန္ဒပြရတဲ့အကုံလုံးကဒီနေ့မှပြီးသွားတယ်လို့ပြောလို့ရပါတော့
ဟုတ်ကဲ့ရှင်ပြီးတော့ဒီအစောပိုင်းမှာဆက်ယုံကအခုလက်ရှိအလုံးသမားတချို့နဲ့မပြေမလဲဖြစ်နေတာတွေလည်းရှိခဲ့တယ်လို့ကြားပါတယ်ရှင်အဲ့ဒါတွေရောအခုပြေလည်သွားပြီလား
ဟုတ်အဲ့အရေကတော့အခုချိန်ကြီးကတော့ဟိုကဟိုတိုင်းဝင်ပြီးတော့ဦးချင်းမင်းဘိန်းကိုယ်တိုင်ကသူတို့ကိုညှိနှိုင်းနေညှိနှိုင်းတဲ့အချိန်မှာအစ်ကလည်းဆိုညီမတို့တွေ့ရတဲ့အသေးအုံကတော့များသောအားဖြင့်အလိုအဲ့ဒီစိတ်ယုံထဲမှာအလိုတမားရှိတာကြောင့်လောက်ရှိတယ်ပေါ့နော်ရှိရကြောင့်မှာအရောက်30ခမန်းကြီးအရောက်20လောက်ကသာ ဒီအရောက်30ပြန်ပြီးတော့ဝင်လာရင်းကိုလက်မခံနိုင်ဘူးဆိုတဲ့သဘောထားမျိုးတွေ့ရတယ်ပေါ့တွေ့ရတော့ဥပယုံမင်းသိရပါဘူးဝင်းကြီးကတော့သူကဘာလို့ဟိုသဘောထားလဲဆိုတော့အများကြီးကလက်ခံတာဖြစ်တဲ့အတွက်ဒီကိစ္စကလက်ခံပြင်းတယ်ဆိုပြီးတော့ဒီပထမအုပ်လုံးညှိနိုင်တယ်ဒါပေမဲ့အဲ့ဒီအရောက်20ခမန်းကြီးအရောက်20လောက်ကသူကသဘောမတူဘူးပေါ့တော့ပြောဟိုဝင်းကြီးကကိုယ်တိုင်ကပြောတယ်အဲ့တော့ဒီမှာတမက်ကပြန်ဖွဲ့ပြီးမယ်ဒီလိုတမန်30ကိုဟိုမူရအတိုင်းပဲဟိုအလုတ်ခန့်ဖို့သဘောတူထားတဲ့အတိုင်းပဲလုပ်သွားမယ်အဲ့အခုသဘောမတူဘူးဆိုတော့အယောက်20ကလည်းအဲသူတို့ကိုဟိုဖိတ်တိုက်ပြီးညှိနှိုင်းတင်တယ်အဲ့ဒါမှလက်မခံဘူးဆိုလို့ရှင်တော့ဒါကအများသဘောဆန္ဒအတိုင်းပဲလက်ခံတယ်ဆိုပြီးတော့ဥပဒေဝင်တွေကပြောလိုက်တဲ့အတွက်အခုတော့နောက်ဆုံးအချိန်ကြီးကတော့ဒီအယောက်20ကတော့တိတ်ပြီးတော့မကျေနပ်ကြဘူးပေါ့နော်
ကျေးဇူးတင်ပါတယ်မမေခါရှင်အလौသမဆန္ဒပြပွဲမှာကိုရင်သွားပြီးတော့တရင်ယူခဲ့တဲ့မမေခါကိုမင်းမြန်တင်ပြလိုက်တာပါ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်တော်သားရှင်များရှင်မြန်မာနိုင်ငံကိုကုန်သွယ်ရေးအထူးခံစားခွင့်ပေးထားတာကိုပြန်လည်ရုပ်သိမ်းလိုက်မယ်ဆိုရင်ကြုံရနိုင်တဲ့ဆိုးကျိုးတွေနဲ့ပတ်သက်လို့ဥရောပသမဂ္ဂ EU အဖွဲ့ကိုတင်ပြခဲ့တဲ့အကြောင်းမြန်မာလုပ်ငန်းရှင်တွေကပြောဆိုလိုက်ကြပါတယ်ကုန်သွယ်ရေးအထူးခံစားခွင့်ပေးအပ်ထားတဲ့အပေါ်ပြန်လည်သုံးသပ်ဖို့ရောက်လာတဲ့ကိုယ်စားလှယ်အဖွဲ့ကတော့ဒီကနေ့မှပဲမြန်မာအစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တာပါအပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကပြောပြထားပါတယ်ရှင်
မြန်မာနိုင်ငံကိုရောက်နေတဲ့ EU ဥရောပသမဂ္ဂကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံရမှာဥရောပကိုတင်ပို့နေတဲ့ပုဂံလုပ်ငန်းတွေရဲ့တက်ရောက်မှုနဲ့စီးပွားရေးဖွံ့ဖြိုးမှုအပေါ်အထောက်အကူပြုနေတဲ့အခြေအနေတွေကိုအဓိကဆွေးနွေးတင်ပြရတဲ့အကြောင်းတွေ့ဆုံခဲ့တဲ့လုပ်ငန်းရှင်တွေကမြန်မာနိုင်ငံကုန်သည်စက်မှုအသင်းချုပ် UMFCCI မှာဒီနေ့ကျင်းပရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာနိုင်ငံကိုကုန်သည်အထူးအခွင့်အရေးရုပ်သိမ်းဖို့မရုပ်သိမ်းဖို့ဆိုတာ EU ရဲ့အခုခီးစဉ်ကအဖြစ်မဟုတ်ပဲ EU ရဲ့လုပ်ငန်းစဉ်အစဉ်အဆက်မှာဆုံးဖြတ်ပြီးမှသာအဖြစ်ရှာမယ့်အကြောင်းအထက်ချုပ်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမြင့်ဆိုကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
တော့သူတို့ဘက်ကရှင်းရှင်းလင်းလင်းတင်ပြတာကသူတို့ဒီမိတ်တယ်မြန်မာကိုဥရောပကမပိတ်ဆို့မိတ်တယ်မြန်မာကိုမဖို့ရဘူးဆိုတဲ့ဆန့်ရှင်ကိုသူတို့မလုပ်ပါဘူးအခုမနေ့ကတွေ့တဲ့အချိန်ကြီးလဲခုနကပြောတဲ့ GSP အခွန်တက်တာခွန်ကိုမနေ့ကဒီပြန်လဲရုပ်သိမ်းခြင်းမရှိသေးပါဘူးနော်သူတို့ကအချက်လက်ကိုပဲရှာဖွေနေတဲ့အစ်စ်မှာပဲရှိတယ်လို့ပြောပါတယ်ကျွန်တော်တို့ထုတ်ပြန်ချက်ထဲမှာလည်းကျွန်တော်တို့ပြောပါတယ်ဒီဖြစ်တဲ့ဖြစ်ထိုက်တာတွေကိုချင့်ချိန်ပြီးတော့သူတို့ဘက်ကနေပြီးတော့သုံးသပ်ဆောင်ရွက်ဖို့သူတို့ကဒီဟာတွေကိုတွေးပြီးရင်လည်းသူတို့မှာ EU Parliament ဆိုတာရှိပါတယ်တဲ့ EU Parliament မှာသူတို့တင်ပြဆွေးနွေးပြီးတော့မှဒါတွေကိုဆုံးဖြတ်ပြီးတော့ဆောင်ရွက်ရမှာဖြစ်တဲ့အတွက်ဒီခီးစဉ်ဟာအဖြေပေါ်မဲ့အဖြေထုတ်မဲ့ဟာမျိုးတော့မဟုတ်ဘူးဆိုတဲ့ဟာကိုသူတို့ကနေပြီးတော့ရှင်းပြသွားပါတယ်ကျေးဇူးတင်ပါတယ်
မြန်မာနိုင်ငံကိုရောက်လာတဲ့ဥရောပသမဂ္ဂ EU ရဲ့နိုင်ငံတကာရေးရာကုန်သွယ်ရေးပူးပေါင်းအဖွဲ့ဟာမနေ့ကကုန်သွယ်စက်မှုအသင်းချုပ်စံစဘာအသင်းချုပ်အထည်ချုပ်လုပ်ငန်းရှင်များအသင်းအပြင်ဖက်နက်ထုတ်လုပ်ရေးလုပ်ငန်းရှင်များအသင်းစားတဲ့ဥရောပအဖွဲ့ဝင်နိုင်ငံတွေကိုတင်ပို့နေတဲ့ပို့ကုန်လုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့ပါတယ်2013နောက်ပိုင်း EU ကမြန်မာနိုင်ငံကိုကုန်သွယ်ရေးအထူးအခွင့်အရေးပေးပြီးတဲ့နောက်ပိုင်းဥရောပနိုင်ငံတွေကိုတင်ပို့နေတဲ့ပို့ကုန်တွေရဲ့82ရာခိုင်နှုန်းကအထက်ကျုပ်လုပ်ငန်းတွေကပို့ကုန်တွေဖြစ်လာပြီးစိုက်ပျိုးရေးထုတ်ကုန်9ရာခိုင်နှုန်းနဲ့ဖက်နက်က6ရာခိုင်နှုန်းထိဖြစ်လာရလို့မြန်မာနိုင်ငံကုန်သွယ်စက်မှုအသင်းချုပ်တွဲဖက်အထွေထွေအကျွင်းရေးမှူးဒေါခိုင်ခိုင်ညွဲကပြောဆိုသွားပါတယ်
အဲ့တော့ EU အနေနဲ့လည်းကျွန်တော်တို့မြန်မာနိုင်ငံရဲ့အထက်ကျုပ်လုပ်ငန်းပတ်မှုမှုကိုသူတို့ဒီတကဘာလုံးကိုဂုဏ်ယူစွာပြောနေပါတယ်။ဘာကြောင့်လဲဆိုတော့တကယ်ကိုဖွံ့ဖြိုးတိုးတက်အောင်မြင်မှုသူတွေ့ရတဲ့အတွက်ကြောင့်ပါ။2013 GSP ရဲ့ခါကြောင့်ကျွန်တော်တို့ကအခွန်ကင်းလွတ်ခွင့်ရလိုက်တဲ့အတွက်ကျွန်တော်တို့နိုင်ငံဘာအကျိုးရှိလာလဲဆိုတော့ဒီကျွန်တော်ရဲ့အခွန်ကင်းလွတ်တဲ့အခြေအနေကိုကြိုက်တဲ့ investor တွေအများကြီးဝင်လာတယ်ကျွန်တော်သိ။အဲ investor ဝင်လာတဲ့ဆိုတာကသူတို့လာရင် investment လာရင်အလုပ်ပါပါလာတာเนาะသူတို့မှာဈေးကွက်ကရှိပြီးသားအဲ့တော့ဒီဘက်နောက်ပိုင်းမှာ EU market တို့ပို့တဲ့တရုတ်ကုမ္ပဏီကြီးတွေကိုရီးယားကုမ္ပဏီကြီးတွေကအလုပ်ခန့်ထားမှုက8000တိရှိတယ်တရုတ်တရုတ်ဂျပန်က EU တစ်ခုလုံးနဲ့ရှင်လိုက်ရင် 2019 မှာ EU ကဂျပန်ကိုကျော်သွားတာတောင်ရှိကိုဂျပန်လိုက်လာနေ။ဆိုအဲ့ဒီ market ကအဓိကတော့ GSP ကြောင့်ဖြစ်တာကိုကျွန်တော်ပြောချင်တာ။
ပို့ကုန်လုပ်ငန်းတွေကြောင့်အောက်ခြေစင်းရသားပြည်သူတွေဘဝရည်ရည်ရွယ်အတွက်အထောက်အကူပြုနေတဲ့အခြေအနေတွေကိုကိုယ်စားလှယ်အဖွဲ့ကိုရှင်းပြခဲ့တဲ့ကြောင်းရန်ကုန်လှိုင်သာယာစက်မှုဇုံကအထက်ကျုပ်လုပ်ငန်းရှင်တဦးကလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရခိုင်ပြည်နယ်အရေးလူ့အခွင့်အရေးချိုးဖောက်မှုတွေကိုအကြောင်းပြပြီးမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးတွေကိုပြန်ရုပ်သိမ်းဖို့စဉ်းစားနေတဲ့အကြောင်းဥရောပသမဂ္ဂ EU ရာရှိရေးကပြောဆိုထားပါတယ်။ဒီလိုပြောဆိုနေတဲ့တစ်ချိန်တည်းမှာပဲ EU ကိုယ်စားလှယ်အဖွဲ့ကမြန်မာနိုင်ငံကိုလာရောက်တာပါ။မြန်မာနိုင်ငံလုံးဆိုင်ရာလုံထုံးသမဂ္ဂများအဖွဲ့ချုပ်ကတော့ ကွန်တွဲဆိုင်ရာထုခွင့်ရေးတွေကိုရုတ်သိမ်းမဲ့ဆိုရင်အထက်ကျုပ်စက်ယုံလုံသမားတွေတိတ်နေချီလုံလမဲ့ဖြစ်နိုင်ပြီးပဋိပက္ခတွေကိုနီးမှန်လမ်းမှန်အဖြစ်ရှာတာမဟုတ်ဘူးလို့ပြောဆိုကန့်ကွက်ထားပါတယ်
။ကိုဇော်ထက်ပါရှင်VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တရုတ်မြန်မာနယ်စပ်မှာဖြစ်ပွားနေတဲ့ကုန်သွယ်ရေးအခက်အခဲကြောင့်တင်ပြချင်ပါတယ်။တရုတ်မြန်မာနယ်စပ်မှာမြန်မာဘက်ကလေယာထွက်ကုန်တချို့ကိုတရုတ်နိုင်ငံဘက်ကတရားဝင်တင်သွင်းခွင့်မပြုတာကြောင့်လေယာထွက်ကုန်တင်ဖို့ရောင်းချသူတွေအခက်တွေ့နေပြီးကုန်တင်ပို့တာတွေရပ်တန့်တလို့ဖြစ်နေပါတယ်။အခက်အခဲတွေ့နေတဲ့မူဆယ်မျိုးကကုန်တွေကဒီလေယာထွက်ကုန်တွေကိုတရားဝင်တင်ဖို့ခွင့်ရအောင်မြန်မာအစိုးရဘက်ကညှိနှိုင်းဆောင်ရွက်နိုင်ဖို့လိုလာနေကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့တရုတ်နိုင်ငံဘက်ကိုတင်သွင်းခွင့်မရတဲ့လေယာထွက်ကုန်တွေကတော့အဓိကစံပြောင်းတဲ့တရားစတာတွေဖြစ်ပြီးဒီလိုတင်ပို့ခွင့်မရတာဟာလမ်းနဲ့ချီကြာမြင့်နေတာကြောင့်လေယာထွက်ကုန်ပစ္စည်းတင်ပို့တာတွေဟာရပ်တန့်သလောက်ဖြစ်နေတာပါ။လက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုမူဆယ်မျိုးကစံကုန်သည်တအူးကအခုလိုပြောပါတယ်
။ရောင်းဝယ်အေးရမို့ရောင်းဝယ်ဖြစ်လို့ဖြစ်တာ။ဘောဘက်ကလည်းသွားလို့မရဘူး။ဘာမှသွားမရဘူး။နှစ်လလောက်ရှိပြီဗျာ။အဲ့ဒါကို3ရက်လောက်ဖွင့်လိုက်5ရက်လောက်ဖွင့်လိုက်အဲ့လိုကြည့်ရတာ။သူ့ရဲ့ဒီကကန့်တက်ကုန်များသွားမရတာလေ။လိုင်စင်ရှိတဲ့ဟာရကသွားလို့ရအောင်။လိုင်စင်မရှိတဲ့ဟာသွားလို့မရအောင်။ရင်းတော့လည်းနားလည်းမူလည်းသွားနေတာပဲလေ။အဲ့လိုနဲ့သူ့ဘက်ကအကန့်စီးတွေများတယ်အဲ့ဒီများတော့ကိုသွားလို့မရတော့ကိုယူသွားလို့မရတော့ငွေကျက်တယ်ပေါ့ကွာသားဖို့ကိုရောင်းနေတူလောင်ရောင်းနေကျက်သွားတယ်ပေါ့ကိုရောင်းနေအကုန်ပြည့်သွားပြီပေါ့ပြည့်သွားပြီးတော့အောက်ကအကုန်တက်ကုန်ရှိရပါဘူးကုန်တက်တော့နေရတာပေါ့လေအဲ့ဒီမျိုးတွေ
ကန့်တက်ကုန်တွေတင်သွင်းတာကိုတရုတ်အစိုးရဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးဆောင်ရွက်လာတာကြောင့်အခုရက်ပိုင်းတွေအတွင်းမှာရောင်းဝယ်တွေကျဆင်းလာတာဖြစ်ကြောင်းအခြားမူဆယ်မျိုးကံကုန်တွေတူးကပြောပါတယ
်ပြုတ်ကတော့တန်တို့တရားတို့ဟိုပြောင်းလို့ကတော့နည်းနည်းလေးအဝယ်အေးနေတယ်ပေါ့ဗျာအဲအဲ့ဒါတွေလည်းဒီဘက်ကကျတော့ကျွန်တော်ဘက်ကတော့တရားဝင်လိုက်စင်းနေသွားတာပေါ့ဗျာဒီဘက်ကကျတော့လည်းတရားဝင်ပုံစံမျိုးဖြစ်နေတာဟုတ်ဟောသူတို့ဘက်မှာလည်းဟိုစီမံချက်ကာလတွေပါရှိတဲ့ခါကျတော့နည်းနည်းဟိုမယ်ရင်မဝယ်ရဲကြဘူးမပြုတ်ရဲကြဘူးပေါ့ဗျာအဲ့လိုမျိုးလေးတွေပါဟုတ်အခုသူတို့အဲ့ဘဟုအဖွဲ့ဆိုပြီးတော့တစ်ဖွဲ့ရောက်နေတယ်ပြောတယ်အဲ့အဖွဲ့ကနည်းနည်းကြက်မှတ်နေတယ်ပေါ့နော်အဲ့လိုမျိုးလေးဖြစ်နေတယ်ဟုတ်
လေယာထွက်ကုန်ပစ္စည်းတွေတင်ပို့လို့မရတာကြောင့်ကုန်စည်တယူပို့ဆောင်ရေးလုပ်ငန်းကိုပါထိခိုက်လာကြောင်းလဲဒေသခံကုန်တယ်တွေကပြောပါတယ်ဒီခက်ခဲတွေပြည်လည်စေဖို့အတွက်အစိုးရအချင်းညှိနှိုင်းဆောင်ရွက်တင်ကြောင်းလဲမူဆယ်မျိုးကံကုန်တယ်ကတုံ့တက်ပြောဆိုပါတယ
်ဒါတွေကတော့နိုင်ငံတော်စင့်ကိုဟိုဘက်နိုင်ငံအကြီးကြီးတွေနဲ့ဒီဘက်နိုင်ငံအကြီးကြီးတွေဟိုဒါတွေ့ဆုံဆွေးနွေးပြီးတော့မှပဲချေချင်းမှနည်းပြည်လည်မဲ့အနေထားတွေပေါ့ဗျာအဲ့လိုမျိုးလေးတွေပေါ့ဟုတ်
ဒီနေ့မလာလောက်ကလည်းရာနဲ့ချီတဲ့မြန်မာနိုင်ငံကကုန်တယ်ကြီးတွေရဲ့တရုတ်ပန်စင်းတွေကိုတရုတ်အာဏာပိုင်တွေကပိတ်ပင်တာတွေရှိခဲ့ပါတယ်ဒီလိုပိတ်ပင်တာကိုမူဆယ်ကုန်တယ်ကြီးများအသင်းကစီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနကိုအတိအပေးကြောင်းကြားခဲ့တဲ့နောက်နှစ်ဖက်အစိုးရကြားညှိနှိုင်းပြီးပြေလည်အောင်ဆောင်ရွက်ခဲ့တာတွေရှိခဲ့ပူပါတယ်မြန်မာအစိုးရကတရုတ်နိုင်ငံဘက်ကိုလေယာထွက်ကုန်တွေကိုတရားဝင်တင်ပို့နိုင်ရေးအတွက်စာချုပ်ချုပ်ဆိုနိုင်ဖို့နဲ့စီးပွားရေးဇုံတစ်ခုတည်ထောင်ဖို့အတွက်ဒီနှစ်နှစ်လယ်ပိုင်းလောက်ကလေးကဆောင်ရွက်တာတွေရှိခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့သွားတာပါရှင်။သောသားရှင်တွေနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ကျမတို့ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လည်းတိုးချဲ့ဖန်ယူနားဆင်နိုင်ပါတယ်။တခါ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကနေ့ညဆက်ပြီးထုတ်လွှင့်ပေးတဲ့အစီအစဉ်တွေထဲမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းဆရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြားမှာပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်။VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ30ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းတိုမီတာ25 30နဲ့51အပြင်လိုင်းလံမီတာ190တို့ကနေပြီးတော့ည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာနဲ့တိုက်ရိုက်လိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာကိုတင်ဆက်ပါမယ်။မခင်ဖြူတွေကတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်အောင်စုမှနိုင်ငံရေးပြောကပါတဲ့ဂျန်ပတ်တိုက်ခိုက်မှုတွေပေါ်လာခဲ့ပြီးတဲ့နောက်နိုင်ငံရေးအရာပြန်လည်တည်ငြိမ်မှုကြိုးပမ်းနေကြပါတယ်။ Pittsburgh မြို့က Tree of Life ဂျူပီယာကျောင်းမှာပြစ်ခတ်မှုကြောင့်လူ၁၁ဦးသေဆုံးခဲ့ရတယ်လို့နိုင်ငံတော်ကထင်ရှားတဲ့ဒီမိုကရက်စီကိုစားလိုက်ကတဆင့်ပောက်ကွဲပစ္စည်းတွေပို့တာတွေလည်းကြုံခဲ့ရတာပါ။ဂျာကာလာရွေးကောက်ပွဲမတိုင်ခင်ရက်သတင်းပတ်အလို့မှာအခုလိုထိတ်လန့်စရာဖြစ်ရတွေပေါ်ခဲ့တာကြောင့်အမေရိကန်ပြည်အောင်စုအတွင်းနိုင်ငံရေးအငင်းကုန်လို့ဟောပြောမှုတွေကြောင့်ဖြစ်လာနိုင်တဲ့အန္တရာယ်တွေအပေါ်မှာသတိပြုလာစရာတွေလည်းဖြစ်လာပါတယ်။ဒီကနေ့စနေနေ့က Pittsburgh မြို့ဂျူပီယာကျောင်းပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ပိုင်းညပိုင်းဆူတောင်းဝဲပြုလို့ရမှာဒေသခံတအူဖြစ်တဲ့ Cindy Jennings ကတော့ဒီဖြစ်ပျက်ကသူ့အတွက်မမေ့နိုင်စရာပါပဲလို့ပြောပါတယ
် I just can't believe the kind of violence that we're experiencing.
ကျမတို့တိုင်းပြည်မှာကျမတို့အခုကြုံလိုက်ရတဲ့အကြမ်းဖက်မှုမျိုးကတော့မမေ့နိုင်စရာပါပဲ။တနေ့နေ့ပြစ်ခတ်တယ်ဆိုပြီးဖမ်းဆီးခံထားရတဲ့ Robert Bauer ဆိုသူဟာအမေရိကန်နိုင်ငံအတွင်းကိုဝင်ရောက်လာတဲ့ဒုက္ခသည်တွေကိုစန့်ကျင်နေတဲ့သူပါ။လရဆုံးတွေအကြာလူတိများတဲ့ website စာမျက်နှာပေါ်မှာကျူးကျော်သူတွေငါတို့အမေရိကန်ပြည်သူတွေကိုတတ်သူတွေဆိုပြီးရွှေ့ပြောင်းဝင်ရောက်သူတွေကိုရည်ညွှန်းတဲ့သူ့ရဲ့အမြင်ကိုဖော်ပြခဲ့ပူပါတယ်။အဲ့ဒီမတိုင်ခင်ရက်ပိုင်းတွေမှာတော့အမေရိကန်ပြည်ထောင်စုကထင်ရှားတဲ့ဒီမိုကရက်ခေါင်းဆောင်ဟောင်းတွေနဲ့ဒီမိုကရက်ပါတီအမကန်တွေကိုပြစ်မှတ်ထားတဲ့သူတို့အိမ်တွေကိုစားလိုက်ကနေတစေဘုံတွေပို့နေတယ်လို့သင်္ကာမကင်းရှိသူ Floridian Caesar Seos ကိုအမေရိကန် Federal ထောက်လှမ်းရေးတွေကဖမ်းဆီးခဲ့ပါတယ်။သမရဟာအိုဘားမားအပါအဝင်ဒီမိုကရက်ခေါင်းဆောင်ဟောင်းတွေထိရှားတဲ့ဒီမိုကရက်အမတ်တွေဒီမိုကရက်ပါတီအတွက်ငွေကြေးရပ်ပုံငွေထောက်ပံ့သူဘီလီယနာတထေးကြီးဂျော့ချ်ဆိုရက်စ်နဲ့ CNN သတင်းဌာနတို့ကိုစာလိုက်တွေကနေတဆင့်ဘုံတွေဆက်တိုက်ဆိုသလိုရောက်လာခဲ့တာပါအခုဖမ်းဆီးခံထားရတဲ့ဆေးရုပ်ကိုတည်တဲ့သူတွေကတော့သူဟာလူမျိုးရေးခွဲခြားစိတ်ပြစ်ထန်တဲ့သူလူထုဆုံးမဲ့သူတွေအပေါ်မှာဆက်ကျင်တဲ့အမြင်ရှိသူလို့ဆိုကြပါတယ်ဒီဖြစ်ရပ်တွေကိုကြည့်ရင်တော့လက်ရှိနိုင်ငံရေးရဲ့ဖြစ်စဉ်တွေအရာဒီလိုလက်ရဆိုးအမြင်ရှိသူတွေပေါ်ပေါ်ထင်ထင်ထွက်လာကြတယ်လို့ခနဂီမဲလိုတက္ကသိုလ်ကအကြောင်းသူရီဘက်ကာရော့ဗစ်ကပြင်ပါတယ
် Nazis, anti-Semites, white supremacists and the like are feeling completely emboldened and more confident
Nazi တွေ၊ဂျူးစန့်ကျင်ရေးသမားတွေ၊လူဖြူကြီးစိုးရေးဝါဒီတွေဟာအခုရှိနေတဲ့နိုင်ငံရဲ့အခင်းကျင်းမှာသူတို့ရဲ့အမုန်တရားတွေအယူဆတွေရဲရဲတင်းတင်းကိုထွက်ပြီးပြောလာကြတာပါလုံးဝကိုအတင်ရဲလာတာပါခေါင်းစုဖြူစုပြီးလူမြင်မခံရအောင်လုပ်နေတာမျိုးမဟုတ်တော့ပါဘူးအခုလိုစားလိုက်ကတစ်စက်ဘုံတွေပို့တဲ့သူကိုရော Pittsburgh မြို့ကတနက်သမားကိုပါသမ္မတဒေါ်နယ်ထရမ့်ကတော့ပြစ်တင်ရှုတ်ချထားပါတယ
် This was an anti-Semitic attack at its worst
ဒါဂျူးစန့်ကြီးအစိုးဆုံးလုပ်ရပါပဲဒီလိုဂျူးစန့်ကြီးတိုက်ခိုက်မှုမျိုးကိုလစ်လျူပြုထားလို့မရပါဘူးတိခန့်လို့မရပါဘူးဆက်ပြီးလှုပ်ခွင့်ပေးလို့မရပါဘူ
းဒါပေမဲ့လို့လည်းအခုပြစ်ခတ်မှုဖြစ်ပြီးတော့လူအသေးပြောက်များခဲ့တာဟာလက်နက်ကင်လုံခြုံရေးမရှိတာကြောင့်လို့ဆိုပြီးတော့ဆင်ခြင်ပေးပါတယ
် If they had protection inside the results would have been far better
အတွင်းမှာအကာအကွယ်သာရှိခဲ့မှာဆိုရင်အဖြစ်အပျက်ကဒီလောက်ဆိုးသွားမှာမဟုတ်ပါဘူ
းအခုလိုဂျက်ဖတ်မှုဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့လူပြူကြီးစိုးရေးဝါဒီတွေမှာအပြစ်ရှိတာမဟုတ်ဘူးလို့သမ္မတထရမ့်ကညင်ကြက်ထုတ်ခဲ့ပါတယ်ဘီလီယနာတရေကြီးဆိုရက်စ်နဲ့သတင်းထောက်တွေကိုသူကဝေဖန်ထားပါတယ်ပြည်တွင်းလုံခြုံရေးဌာနဝန်ကြီးဟောင်းဂျဲချူစစ်ကတော့အခုနေချာဟာကောင်းဆောင်တွေအကြားနိုင်ငံရေးအခြေအနေပြောဆိုမှုတွေနဲ့အန္တရာယ်ရှိတဲ့အခြေအနေဖြစ်နေတယ်လို့သူမျိုးကိုပြောပါတယ
် We live now in a very very toxic environment that includes an incivility
ကောင်းဆောင်တွေအကြားနိုင်ငံရေးအခြေအနေပြောကြရမှာမချေမငံပြောကြတာမျိုးနိုင်ငံရေးအရအလွန်အန္တရာယ်ရှိတဲ့အခင်းအကျင်းမျိုးမှာကျွန်တော်တို့ရင်ဆိုင်နေရပါတယ်ဒါကြောင့်မနေ့ကပြစ်ခတ်မှုမျိုးနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းကပိုင်လုံးဘုံနဲ့တိုက်ခိုက်ဖို့ကြိုးပမ်းတာမျိုးတွေဟာအမေရိကန်မှာထိတ်ကဆပြီးအပြောင်းလဲတွေလှုပ်ဖို့လိုနေပြီဆိုတဲ့သတိပေးချက်ပါ
ထိရှားတဲ့ Republican တချို့ကတော့တကယ်ပြဿနာတွေကိုအဖြစ်တည်ပြောဆိုကြပါတယ် မေဂန်ပြည်တော်စုဗဟုတရားရုံးချုပ်တရားသူကြီးခန့်အပ်ရေးမှာလူအုပ်စုဖွဲ့ပြီးလှုပ်ရှားတာတွေကိုဒီမိုကရက်တွေကအားပေးခဲ့တယ်လို့ Republican ထက်လွတ်တော်မဲ့ John Cornyn က Twitter လူမှုစာမျက်နှာမှာရေးသားခဲ့ပါတယ်တချို့ကတော့ခုလိုကြံဖတ်မှုတွေအပေါ်လာမဲ့ကြာကာလရွေးကောက်ပွဲမှာမဲပေးပြီးတော့တုံ့ပြန်သွားဖို့စီစဉ်တွေရှိနေကြပါတယ
် What we do going forward we vote
yeah we're going to vote
ဘာဆက်လို့မလဲဆိုရင်တော့မဲသွားပေးရမှာပေါ့မဲသွားပေးရမှာပါလို့ဆိုပြီးတော့ဒီမဲဆန္ဒရှင်တွေကပြောဆိုသွားခဲ့ကြတာပါဒါကြောင့်လည်းအခုလာမဲ့သတင်းပတ်ကြာကာလရွေးကောက်ပွဲဟာလွှတ်တော်ကိုဘယ်ပါတီကလွှမ်းမိုးမလဲဆိုတဲ့ဆုံးဖြတ်မဲ့ရွေးကောက်ပွဲဖြစ်ပါလိမ့်မယ်တနင်္ဂနွေလုံးမှာအခုလိုနိုင်ငံရေးအရာမကျေနပ်မှုတွေစုစုပူပူပြောဆိုတာတွေကြားမှာပဲပြည်내အတော်များများမှာကြိုတင်ဆန္ဒမဲတွေလည်းပေးနေကြပြီဖြစ်ပါရဲ့ရှင
်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုမခင်ဖြူတွေကတင်ပြတော်တာပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူမဆုမွန်တဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုင်းဆွေးနွေးခန်းကနားဆင်နိုင်ကြပါပြီရှင
်မင်္ဂလာပါခင်ဗျာဒီကနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးတော့ကျူးစွပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လာမယ့်နိုဝင်ဘာလ3ရက်နေ့မှာပြုလုပ်မယ့်ဂျားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့အခင်းကျင်းတွေပါမြန်မာနိုင်ငံရဲ့ထွေထွေဒီဂျားဖြတ်ရွေးကောက်ပွဲတွေကိုအခုလာမယ့်နိုဝင်ဘာလ3ရက်နေ့မှာပြုလုပ်မှာဖြစ်ပါတယ်ဒီမိုကရေစီနီးကျရွေးကောက်ပွဲတွေရဲ့အင်္ဂါရက်နဲ့ညီတဲ့ရွေးကောက်ပွဲအခင်းကျင်းရှိပါရဲ့လားလွတ်လပ်မြတ်တဲ့ရွေးကောက်ပွဲတရားဖြစ်ဖို့အတွက်အလားအလာကောင်းရှိပါသလားဒီလာမယ့်နိုဝင်ဘာလ3ရက်နေ့ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနောက်ရွေးကောက်ပွဲမတိုင်ခင်အခင်းကျင်းအနေအထားတွေကိုအခုဒီနေ့ညဒိုင်းလီလိုက်စီစဉ်မှာကျွန်တော်တို့ဆွေးနွေးသွားဖို့ဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့မြန်မာ Network Organization for Free and Fair Election ပြောမှဆိုတော့ဒီလွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ဒီကိုရဲအဖွဲ့စည်းကဖြစ်ပါတယ်။မတ်စင်မာဦးပါ။နောက်တူကတော့ဖန်တီးအိမ်အဖွဲ့စည်းကပါသူကလည်းဒီရွေးကောက်ပွဲဆောင်ကြီးရေးမှာလုပ်နေတာမတ်ခင်လေးငယ်ရှိပါတယ်။2ဦးစလုံးလီလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးမတ်စင်မာဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။မတ်စင်မာဦးကြားပါလားခင်ဗျာ။ဟုတ်ကဲ့ပါမင်္ဂလာပါမဆင်ပါဘူးကြီးအခုဒီဂျာဖြတ်ရွေးကောက်ပွဲကပြောမှဆိုရင်ဒီမလာ3ရက်နေ့လောက်တော့မယ်အဲရွေးကောက်ပွဲကော်မရှင်ကအခုပြန်ဆိုင်မဲ့အနေထားနေရာပေါင်း73နေရာပေါ့အဲ့တော့ဒီနေရာတွေအတွက်လက်တလောရွေးကောက်ပွဲအဓိကမဲဆွတ်စီဝေးကာလပေါ့နော်အခုကာလမှာဒီကာလမှာလွတ်လွတ်လပ်လပ်မြတ်မြတ်တတတစ်ဖက်တစ်ဖက်ရှိရလားအခြေအနေတွေဘယ်လိုများရှိပါလဲခင်ဗျာချုံပြီးသုံးသပ်မယ်ဆိုရင်ဟုတ်ကဲ့ရှင်ချ
ောက်ပြီးတော့ကြည့်တော့ဆိုလို့ရှိရင်တော့ဒီပါတီမဲ့ချက်ချင်းရှိနေတာတက်တက်ကြွလို့နေတာဒါပေမဲ့ပြောရတာပေါ့နော်အပြန်ဆောင်ပေါ့ပြန်ဆောင်လုပ်တဲ့အခါကျတော့ကွန်ရှင်ကလည်းဒီမဲ့ချက်ချင်းကပတ်သက်ပြီးတော့ကွန်ရှင်ရှိကိုဒီကွန်ပလိန့်ဒီလာရတော့ဒါပေမဲ့မပြောရဘူးပေါ့နော်ဆိုတော့ဒါအချင်းချင်းကိုအခုတည်းကြည့်ရမယ်ဆိုရင်တော့ကျင်းလက်လက်ရှင်းပြနေကြရတယ်ဆိုတော့အချင်းချင်းလည်းကျွန်တော်နေပါတယ
်ဟုတ်ကဲ့တခုပဲအဓိကတော့သူပြောမယ်ဆိုရင်တော့အဓိကလက်ရှိအာဏာရပါတီကတော့မြူသားဒီမိုကရေစီဖွဲ့ချုပ်ပေါ့နော်အဲ့တော့ဒီအဖွဲ့စည်းကလည်းနေရာတိုင်းမှာသူတို့ရှင်ပြိုင်မှုအတွက်ကြိုးစားနေတယ်အဲ့တော့အာဏာရအဖွဲ့စည်းဘက်ကသူတို့မှရှိတဲ့အာဏာလုပ်ပိုင်ခွင့်ကိုသုံးပြီးတော့ရွေးကောက်ပွဲရှင်ပြိုင်တာမျိုးတွေမဲဆွတ်စည်းဝေးတာမျိုးတွေရောရှိပါလား
ဟုတ်ကဲ့ကျွန်တော်တို့ပြည်သူ့ကြည့်ရမယ်ဆိုလို့ရှိရင်တော့အပြင်ပါဒီတိုင်းကြီးရင်းလာတော့ဆိုးဖြစ်တယ်လို့ကျွန်တော်တို့အားဖြင့်ပြောလို့ရတယ်ပေါ့နော်။ဒါပေမဲ့ဒီနေရာကိုအသုံးပြုတဲ့အခါမှာဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့ဒီရုပ်ကပေါ်ကော်မရှင်နဲ့ကျွန်တော်တို့ဒီရုပ်ကပေါ်ကိုစီမံခန့်ခွဲတဲ့ဒီစနစ်ပုံစံအရကမှဘယ်လိုဖြစ်လဲဆိုတော့ဒါလက်ရှိအမရရဲ့ပါတီကအာနာရဖြစ်တဲ့အစိုးရဖြစ်တဲ့ပါတီကမှတော့ပို့ပြီးတော့အခွင့်အရေးကြီးရှိနေတာရှိရပါတော့။ဥပမာသူ့အနေနဲ့ဆိုရင်ဒီနေရာကိုအသုံးချချပြီးတော့ဒီကိစ္စကိုပို့ပြီးတော့စီရင်ရေးပေါ်လာတဲ့အခွင့်အရေးတွေပြီးတော့စီရင်ရေးရနေတဲ့ပုံစံမျိုးတွေတော့ကျွန်တော်တို့ရဲ့ဥပမာအဖြစ်ကျွန်တော်စီရင်ရေးကိုရှင်းလဲဒီစကားပုံပေါ်မှာလို့ရှိရင်ဒီလိုတွေနဲ့သူတို့ပါတီဝင်တွေကအကူစားလာအောင်ပေါ့နော်။ဒီပြောသွားနေလို့ကျွန်တော်တို့အနေနဲ့မြင်တာရှိတယ်တချို့တချို့ဒီနေ့ကတော့ဒီနေ့ကပို့ပို့ကျွန်တော်အဲ့လိုလေးပေါ့နော်ဒီကောက်ပွဲမှာမြည့်အခါမှာဒီကောက်ပွဲရှိတဲ့နေရာကိုတွားပြီးတော့အဲ့လိုပြောတာလေးတွေရောရှိတယ်ပေါ့နော်ဟုတ
်ဟုတ်ကဲ့ဒါကတော့တွားတဲ့နေရာပေါ့အခုလက်ရှိနိုင်ငံတော်တမရဖြစ်စီနိုင်ငံတော်အတိုင်ပင်ခံဖြစ်စီသူတို့ရဲ့ပြောဆိုတဲ့မိကွန်းနာမှာယူကောက်ပွဲအတွက်စီယုံပြောဆိုတဲ့စကားမျိုးတွေရောရှိပါလား
သူတို့ကတော့ဒီကျမတို့အစ်တလာသူတို့ပြောတဲ့ဟာတွေအကုန်လုံးကျမတို့လိုက်ဒီတော့ချုံကိုကြည့်တော့ဆိုလို့ရှိရင်လည်းလည်းကြီးကြီးတော့သူတို့ကိုမဲပြီးပါဘောနော်2005တုန်းကလည်းအဲ့လိုအစိုးရမဖြစ်ခင်ကလည်းပြောတဲ့ဟာမျိုးတောင်ကြီးနေတဲ့အချိန်မှာအဲ့လိုတစ်ရက်ကြီးတော့ပြောတာမျိုးတော့ကျွန်တော်တို့ကမသိဘူးပေါ့နော်အ အဲ့ဒီလည်းအတော်လေးချုပ်ကြည့်မယ်ဆိုလို့ရှိရင်တော့တို့ဘာသာမလို့အဲဒီချင်းကြီးမမသာဟုတ်လို့တင်ဆိုတာကတော့ဒါဘာဖြစ်ချင်တာလို့ပြောဆိုတော့အကုန်လုံးကြည့်ရင်တော့ထင်ရှားတယ်ပေါ့နော်အတော်လုံးပိုင်းမှာတော့အဲ့လိုတော့ပြောတော့တာမျိုးတော့ကျွန်တော်တို့စိတ်ကြည့်လို့တော့ဟုတ
်ဟုတ်ကဲ့ခင်ဗျတိုင်းလာဒေသကြီးရဲ့အခြေအနေရောဘယ်လိုရှိပါလဲခင်ဗျအခုပြိုင်မဲ့နေရာတွေမှာတိုင်းလာဒေသကြီးလည်းပါတော့တိုင်းလာဒေသကြီးရဲ့ message ရောမှုတွေ
တိုင်းရင်းသားတွေတာမှာဆိုလို့ရှိရင်တော့တို့တိုင်းရင်းသားတွေတာမှာလည်းအပြိုင်ဆိုင်ပေါ့နော်လက်ရှိဒီလိုမျိုးရည်ကျွန်တော်တို့ရတယ်ဥပမာရှမ်းမှာဆိုလို့ရှိရင်လည်းအဲရှမ်းပေါ့ဥပမာရှမ်းလေးချပေါ့နော်လေးချမှာဆိုလို့ရှိရင်လည်း SNL ဒီ SNDD စသဖြင့်အရှင်ဝင်ကြတာရှိတယ်ကျွန်တော်တို့တက်ခိုင်းတာခုချင်းပတ်ပြီးတော့မပြောင်းဘူးပေါ့နော် SNL တော့ပါမယ်ပေါ့အဲတော့တို့ဒီဟာဆိုလို့ရှိရင်လည်းအပြိုင်ဆိုင်ဖြစ်နေတယ်အာလက်ရှိဒီလိုမျိုးလုပ်နေကြတယ်၎င်းကြီးကဒီနောက်ထပ်ဆက်ဝင်ရတဲ့အခုကတော့လခိုင်ရေးတည်တောင်ပေါ့နော်ရေးတည်တောင်မှာဆိုလို့ရှိရင်လည်းTNT ကဒီ ALD ကပေါ့နော်ပြီးရင်ဒီပုဂ္ဂလကော ENLD ဘက်ကရောအပြင်ဆိုင်လဲချက်ပြီးရုံနေကြတော့ကျွန်တော်တို့တွေ့ရပေါ့နော်တိုင်းရင်းသားပါတီတိုင်းရင်းသားလူမင်းဒီဒေတာတွေမှာအဲ့ဒီမခုကတော့ကျွန်တော်တို့အပြင်ဆိုင်ရှိတယ်လို့ကျွန်တော်တို့တွေ့ပါတယ်ရှိပေါ့
ဟုတ်ကဲ့ခင်ဗျာမက်ဆီမာဦးရေလေးလိုက်မှာမှာခဏနေပြပါအောင်ခင်ဗျာကျွန်တော်တို့နောက်တော့ရှင်နောက်ပြင်တာဆွေးနွေးမဲ့သူတူဖိတ်ချင်လို့ပါမက်ခင်လေးငယ်ကြားပါလားခင်ဗျာမက်ခင်လေးငယ်ကတော့ဖန်တီငါပါ
ဟုတ်ကဲ့
ဟုတ်ကဲ့မကင်လေးရေခုနကဟုတ်ကဲ့ခုနကမဆင်မအောင်ပြောသွားလဲကြားမှာပါအဓိကကျွန်တော်တိုင်းသားဒေသချင်းနေနဲ့ပြန်ပြီးတော့ချိတ်ချင်ပါလေတိုင်းသားဒေသမှာပြောမယ်ဆိုရင်တိုင်းသားပါတီတွေကတော်တော်ဩဇာကြီးပါတယ်ခင်ဗျာအဲ့တော့ NLD ပါတီကလည်းတနင်္ဂနွေအတိုင်းအတာနဲ့အစိုးရတည့်ရဖြစ်နေတဲ့ခါကျတော့ဒီဒေသတွေရဲ့ပြိုင်ပွဲတွေကအချိန်ကြီးမက်ဆစ်ယုံမှုတွေမှာပြင်းထန်ထန်ရှိလားဘလို့အချိန်ကြီးရှိလဲခင်ဗျာတစ်ဖက်နဲ့တစ်ဖက
် Hello
ဟုတ်ကဲ့ဟုတ်ကဲ့မခင်လေးငယ်ကျွန်တော်တိုင်းသားဒေသအခြေအနေမိတာပါတိုင်းသားဒေသမှာတိုင်းသားပါတီတွေကအားကောင်းနေတဖက်မှာလည်းအစိုးရက NLD ပါတီလို့ရှိ NLD စု NLD ပါတီကလည်းအစိုးရနောက်ခံရှိတဲ့ခါကျတော့ရွေးကောက်ပွဲဒီရှင်ပြိုင်မှုတွေတိုင်းသားဒေသမှာဘယ်လိုအခြေအနေရှိပါလဲခင်ဗျာဟုတ်ကဲ့မခင်လေးငယ
်
ဟုတ်ကဲ့မခင်လေးငယ်ကျွန်တော်ပြန်ခေါ်ပါမယ်ခင်ဗျမခင်လေးငယ်လေးတိုင်းကဖုန်းကမကောင်းလို့ကျွန်တော်ဖုန်းလိုင်းလေးတစ်ချက်ပြန်ပြီးတော့ကြည့်ပေးပါနော်ကျွန်တော်အခုဒီရွက်ောက်ပွဲစီယုံမှုနဲ့ပတ်သက်ပြီးတော့ပြည်သူပါတီကကိုထေးအောင်ပြည်သူပါတီကကိုထေးအောင်လေးတိုင်းပေါ်မှာရှိပါလားအဲသူလည်းမရှိသေးဘူးခင်ဗျအဲ့တော့မက်ဆင်မာဦးကိုပဲကျွန်တော်ပြန်မေးချင်ပါတယ်မက်ဆင်မာဦးကြားပါလားခင်ဗျ
ဟုတ်ကဲ့
မဆင်မအောင်ကြီးအခုအဲ့တော့ဒီရွက်ောက်ပွဲနဲ့ပတ်သက်လို့လူတို့ရဲ့စိတ်ဝင်စားမှုကဘယ်လိုရှိပါလဲခင်ဗျာကြားပဲရွက်ောက်ပွဲအပေါ်မှာရေဘူးကပြောမယ်ဆိုရင
်ဟုတ်ကဲ့လူတို့စိတ်ဝင်စားမှုကတော့ဟုတ်ကျွန်တော်တို့ဒီကျွန်တော်တို့လည်းတချို့နေရာတွေတွားတယ်ပေါ့နော်တွားပြီးတော့ကျွန်တော်တို့လိလာခြုံငုံကြည့်တော့ဆိုလို့ရှိရင်လူတို့စိတ်ဝင်စားမှုကတော့ဒါကြားပြဖြစ်တဲ့အတွက်ပေါ့နော်2015လောက်ကြီးတော့ကျွန်တော်တို့မျိုးလင်းလို့မရဘူးအနည်းငယ်စိတ်ဝင်စားမှုတော့လျော့နေရတော့ရှိတယ်ပေါ့နော်ကြားပြဖြစ်တဲ့အဲ့တည်းဖြစ်ကောင်းဖြစ်နိုင်တယ်ပေါ့လေအာဒါပေမဲ့လည်းဒီရေကောက်ပွဲရှိတဲ့နေရာမှာကတော့ဒီလူတွေရဲ့စိတ်ဝင်စားမှုကတော့ဒီလေရေကောက်ပွဲရှိတဲ့နေရာမှာတော့ရေကောက်ပွဲရှိတယ်ဆိုတော့ဒါမှတိတ်တိတ်မထမ်းမိရရှိတယ်ပေါ့နော်ဒါကြောင့်လည်းဟိုမှာကျတော့မက်ဆေ့ချ်ရုံနဲ့ငွေရေးပါတီတပိပုတ်လိုက်လည်းအားများတယ်အများနဲ့အဝင်ထွက်လို့နေရတာကြတော့ဒီလူတွေတွေအနေနဲ့ကတော့အများနဲ့သူတို့ကမိရင်းငိုးချော်နေတယ်လို့ပေါ့နော်မိရင်းအပိတိုးနေတယ်လို့အဲ့လိုနေတော့ရှိနေတယ်လို့ကျွန်တော်တွေ့ရတယ်ရှိပါဟုတ
်ကဲ့ကျွန်တော်တို့ချို့ဒီကျွန်တော်တဒင်းနေမှာပေါ်ပြတာအခုတဒင်းနေနဲ့ပတ်သက်လူစိတ်ဝင်စားမှုကိုမေးတဲ့ခါကျမှလူလူကြားထဲမှာလက်ရှိအစိုးရလုပ်တဲ့ပုံမှာအားမရတာလဲပါတယ်အဲ့တော့ဘဒူနိုင်ဘာမှမထူးပါဘူးဆိုတော့ပြောဆိုနေကြတဲ့သဘောတွေလည်းကျွန်တော်ကြားနေရတယ်ခင်ဗျာအဲ့တော့လူလူရဲ့သဘောဓာတ်ရွက်ောက်ပွဲနဲ့ပတ်သက်လို့အနိုင်ရှုံးနဲ့ပတ်သက်လို့တို့ရဲ့အမြင်လေးတွေရောဘယ်လိုရှိလဲခင်ဗျာတွေ့ရလဲ
အမိုင်အရှုံးဆိုတာတစ်ပေါ်တော့ဒီအခုဆရာတို့ဆွေးနွေးကြတယ်လို့ပေါ့ကျွန်တော်တို့လည်းအဲကျွန်တော်တို့လည်းလမ်းဒီဘလောက်လေးဒီဘလောက်ဆွေးနွေးဒီဘလောက်ဆိုရင်တော့အဲလူတွေကဒီရုပ်ောက်ပွဲအပေါ်မှာရင်းရင်းလေးရှိလာပြီးအမှားတော့ရင်းရင်းလေးရှိလာတဲ့အခါမှာဒါဒီကအစ်စ်အနေနဲ့ကျွန်တော်တို့လူတွေဒီကျွန်တော်တို့မဆနာရှိတဲ့ဒီလူတွေလည်းဆိုင်ရမယ်ဟာတစ်ခုရဆိုင်လို့ရပြီပေါ့နော်အဲ့တော့အခုပြောတဲ့ဟာလို့ပေါ့ဒီအခုကိုရွေးချယ်ပြန်လာတဲ့အစိုးရအပေါ်မှာသူဖြစ်ချင်တဲ့လောက်ဝင်လို့တော့ဟိုဒီမှာအားရမှုမရှိကြတယ်သူတို့အဲပြောကြတာရှိတယ်ပေါ့နော်ဒါကလည်းဒီတဲအစိုးရတက်တက်ပေါ့နော်ဒါဖြစ်တဲ့အနေထားမျိုးပေါ့နော်ဒီလိုရွေးချယ်မှုတွေရှိတဲ့အခါမှာကိုရွေးတက်တက်ဒီရွေးချယ်တာဒါမှတကယ်အနေထားအာရှိတယ်ဆိုတော့ဟာကိုသူတို့အနေနဲ့အာသဘောပေါက်လာတယ်လို့သူကအနေနဲ့တော့အကောင့်တကမြင်မိတယ်ပေါ့လေ
ဟုတ်ကဲ့ခင်ဗျာ
အဲ့လိုမျိုးလဲတော်တော်များများရှိလာတာကိုတွေ့ရတာပေါ့နော်အစားတော့ဆိုလို့ရှိရင်တော့ကိုယ့်အတွက်
ဒီပါတီနိုင်သွားတဲ့ဆိုရင်ကျကိုယ်တွက်ဟိုတစ်ခုခုကိုလုံးဝအသိစီရသွားတော့မယ်ပေါ့နော်ကျွန်တော်နိုင်ငံဒီဒီကြီးသားတွေကဒီဒီကိုစီလို့ကောက်ပေါ်နေတာပတ်သက်ပြီးတော့သူရဲ့တဘောတရားတွေသူရဲ့ရှင်းဆရာမလုပ်နိုင်တဲ့ပတ်သက်ပြီးတော့အချမ်းတော်ဝင်ရှိတဲ့အဲ့လိုပဲညွန်လင့်ထားကြတာပေါ့နော်အကျဉ်းအဲ့လိုကတ်ခါကြရင်အဲ့လိုမျိုးရှိတယ်ဆိုတော့ကိုအတွေ့တော့မစီမတ်တာလေအားမရတာလေရှိတယ်ပေါ့နော်ဒါပေမဲ့လည်းဒါကျွန်တော်တို့ကကောင်းတယ်ပေါ့ဒါအဲ့တော့မအားမရဘူးဆိုလို့ရှိရင်ဒါနောက်ထပ်ရွေးချယ်လို့ရတယ်ဆိုရက်ဟာမျိုးပေါ့နော်တို့အမေနဲ့တို့အမေနဲ့ဒါအဲ့ဒီအတိရသွားတဲ့အချိန်မှာကျွန်တော်တို့အတွက်ကတော့အကျိုးအမြတ်ရှိတယ်ပေါ့နော်ဒီမှာအနေနဲ့တော့အဲ့လိုပဲသုံးသပ်ပါလို့ရှိ
ဟုတ်ကဲ့ခင်ဗျာကျွန်တော်မက်ခင်လေးငယ်လေးလိုက်ပေါ့ပြောင်းနေပါပြီမက်ခင်လေးငယ်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့မက်ခင်လေးငယ်ကုကနာကျွန်တော်ကုကနာမဇင်မာဦးလက်ဆွေးနွေးပါတယ်လူတို့ရဲ့စိတ်ဝင်စားမှုနဲ့ပတ်သက်လို့ဂျာဗက်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူတို့ရဲ့တည်ထားမှုစိတ်ဝင်စားမှုဘယ်လိုများအကဲဖြတ်မိပြီလဲခင်ဗျာ
ဟုတ်ကဲ့စိတ်ဝင်စားမှုကတော့သင်ရှိဦးလို့ပဲအကျက်ခံမိရခြင်းအားကြောင့်လဲဆိုဒီတချို့ကလည်းရွေးကောက်ပွဲလုံးမအောင်မပြီးဘူးပေါ့နော်ကိုကိုဒေတာမှရှိနေတယ်လေတချို့ကတိတွေနဲ့လဲလာသေးကိုစိတ်ဝင်စားဘူးဆိုမျိုးတွေလဲအခုလောလောဆယ်အထိကြားနေရပါတယ
်ဟုတ်ကဲ့ရွေးကောက်ပွဲကော်မရှင်ရဲ့လုပ်ရက်နဲ့ပတ်သက်လို့ရောဘယ်လိုများသုံးသပ်ချင်ပါလဲခင်ဗျဒီရပ်ရက်ရွေးကောက်ပွဲနဲ့ပတ်သက်လို့
ဟုတ်ကဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ကော်မရှင်ကတူလုံးထုံးလုံးကြီးတွေတိုင်းတော့ဒီဆောင်ရွက်နေရပေါ့နော်အဲ့ကျွန်တော်တို့ကလည်းဒီလုံခြုံလုံးကြီးအတိုင်းတော့ဒီစောင့်ကြည့်လေ့လာကြည့်အနေနဲ့ရှောက်ထားပြီးတော့ဒီဂျက်ဖက်ရွက်ောက်ပွဲမှာစောင့်ကြည့်ကိုအစီအစဉ်ရှိရတယ
်ဟုတ်ကဲ့အဲ့တော့အခုဒီဂျက်ဖက်ရွက်ောက်ပွဲမှာဒီပြည်တွင်းကအဖွဲ့အစည်းတွေပေါ့တရားဝင်စောင့်ကြည့်ကြမှာဘယ်နှဖွဲ့လောက်ရှိပါလဲဘယ်ကိလင်းငယ
်အဒီရင်းဖွဲ့ရှိ၅ဖွဲ့ရှိတယ်လို့တော့သိပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကတရားဝင်မှတ်ပုံတင်ပြီးတော့တရားဝင်ခွင့်ပြုချက်နဲ့လောက်တာလား
ဟုတ်ကဲ့ဒီကျွန်တော်တို့လုံခြုံလုံးကြီးကဒီအရွေးကောက်ပွဲကော်မရှင်ထံမှာမှတ်ပုံတင်ရတယ်ပေါ့နော်ဒီတနင်္ဂနွေလုံးအဆင့်စောင့်ကြည့်တယ်ဒီအရွေးကောက်ပွဲကော်မရှင်ပေါ့မျိုးနယ်အဆင့်ဆိုမျိုးနယ်အရွေးကောက်ပွဲကော်မရှင်ပေါ့အဆင့်လိုက်တင်ရပါတယ်ရှင
်ဟုတ်ကဲ့အဲ့တော
့ဒီကိုယ်ကဖွင့်ပြချက်ပေးရမှာလဲကျွန်တော်တို့တရားဝင်စောင့်ကြည့်တင်ရပါတယ်
အဲ့တော့မက်ကင်လင်းငယ်လို့ဒီမဲယုံတွေကိုဘယ်လိုစောင့်ကြည့်ဖို့အစီအစဉ်ဘယ်လိုများလုပ်ထားပါလဲခင်ဗျာဖန်တီးအိမ်အနေနဲ့
ဟုတ်ကဲ့ကျွန်တော်တို့ဒီစောင့်ကြည့်ရည်ရတော့မဲယုံတေယုံမှာစောင့်ကြည့်လေ့လာပြီးနှစ်ယောက်နေပေါ့နော်အဲဒီ checklist ကိုအရောဘယ်ဟာဘလို့အရင်မဲရုံမှာရှိရစိတ်ရှိရတဲ့ဒီစီအဆောင်လေးရှိလားဒီမဲရုံမူရဲ့လောက်ရမယ်လုံးဆုံးလုံးကြီးနဲ့အမီဒီမဲရုံသက်မှတ်ရအချိန်မှာအချိန်ကြီးဖွင့်လားကြာတာမယ်ကတ်တွေပေါ့နော်နောက်ပုံစံဆိုင်ရဲ့ကတ်ထားရှိလားစသဖြင့်ပေါ့အဲ့လိုဟာမျိုးကြီးကျမတို့ဟို checklist ခုမှာတော့အချက်ပေါင်း40နဲ့50ကျားတော့ရှိပါတယ်အဲ့ဒါရင်းနဲ့ကျမတို့စောင့်ကြည့်ပါလားအဲ
့တော့မဲရုံ73ရုံလုံးကိုဘဲဆလာနေ73နယ်မြေလုံးကိုကြည့်နိုင်မလား
အဲ့ဆက်တော့ဒီလိုဆိုတော့မန္တလေးတိုင်းမှာရှိတဲ့တိုင်းရင်းသားဟိုဝင်းကြီးနေရာကိုတော့မကြည့်ပါဘူးရှင်။တန်းတဲ့နေရာကြီးအားလုံးကိုတော့ကြည့်ဖို့အစီအစဉ်ရှိပါတ
ယ်။ဒါတော့ဖန်တီးအိမ်နေနေပါနော်။
ဟုတ်ကဲ့။ဒါနဲ့မဲယုံတိုင်းတော့မဟုတ်ဘူးကွ။နော်မဲယုံစုစုပေါင်းကမဲယုံ300ကျော်ပေါ့။အမှစောင့်ကြည့်လိုက်လာပြီး600ကိုအတုံးပြီးတော့ကျမတို့ခွင့်ပြုနေတဲ့ဒီ test appointment နဲ့ကူပေါင်းပြီးစောင့်ကြည့်ပါပါ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်ဒီဆွေးနွေးပွဲအတွက်တချို့ပေးပို့ထားတဲ့စာလေးတချို့ဖတ်ချင်ပါတယ်။ကျွန်တော်အရင်ဆုံးသီရိဇေယျဆိုရသူပေးပို့ထားတဲ့စာလေးဖတ်ပြပါမယ်။သူရေးထားတာကတော့ NLD ဟာအရင်ကဆိုရင်အနိုင်သေးကြပေါက်တွက်ဆလို့ရပေမဲ့ပြည်သူတွေပေါ်မှာအပြောလွန်ခဲ့တာနောက်တကယ်တမ်းအနိုင်ရတဲ့အခါမှာအလုံးနဲ့ပြောတခြားစီဖြစ်နေတာတွေကြောင့်ပြည်သူများဟာ NLD ရဲ့ရည်ချင်းမရှိခြင်းကိုသိရှိလက်ခံလာကြပြီးတော့အမျိုးသားတိုးတက်ရေးကိုဦးစားပေးတဲ့ပါတီတွေအနိုင်ရလာပါမယ်တဲ့2020အထိပင် NLD တောင်းခံထားနိုင်ဖို့ခင်းရပါလေဆိုပြီးတော့သူစီရကသူ့ရဲ့အမြင်ကိုရေးပါတယ်ခင်ဗျနောက်ထပ်သရော့ရှစ်တစ်ခုတယောက်ကတော့ဦးစိတ်မောင်ပါဦးစိတ်မောင်ရဲ့စာကိုမန်းနှန်းလောင်ရေးဖတ်ပါအောင်ခင်ဗ
ျဟုတ်ကဲ့ရှင်နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲကိုပြည်သူအများအခုစိတ်ဝင်စားနေကြပါတယ်တဲ့စိတ်ဝင်စားနေတဲ့အချက်ကတော့မဲပေးရဖို့ထက် NLD ပါတီတောင်ပြိုကမ်းပြိုနိုင်ပွဲရနိုင်ပါဦးမလားဆိုတဲ့အတွင်းနဲ့စိတ်ဝင်စားနေတယ်လို့လေ့လာမိပါတယ်2016ခုနှစ်ရွေးကောက်ပွဲမှာ NLD ဟာလူလူရဲ့ချစ်ခင်လေးစားအားကိုးအားထားပြုနေရတဲ့အချိန်ကိုရပြီးအောင်ပွဲကြီးခံနိုင်ခဲ့ပါတယ်ပြိုင်ဖက်ပါတီကြီးတစ်ခုကတော့ပါတီဝင်အားတန်ကနန်းထိရှိပြီးရှိနေတာဖြစ်လို့မဟုတ်ချအောင်ွယ်ရလိမ့်မယ်လို့ယုံကြည်နေခဲ့တယ်တဲ့ဒါကြောင့်ဒီပါတီကြီးကိုထောက်ခံအားပေးတဲ့အဖွဲ့အစည်းတွေအေးအေးဆေးဆေးနေခဲ့တယ်အောက်လန်းအထက်လန်းတွေမတုံခဲ့ကြဘူးဒါကြောင့်လွတ်လပ်မြတ်သားတဲ့ရွေးကောက်ပွဲလို့ကဘာကဘာအတိမတ်ပြုတဲ့ရွေးကောက်ပွဲဖြစ်ခဲ့ပါတယ်ဒီကြားဖြတ်ရွေးကောက်ပွဲမှာလက်ရှိဖွဲ့စည်းထားပြီးပါတီတွေထပ်မံအသစ်ဖွဲ့လာတဲ့ပါတီတွေတတိပုဂ္ဂလပါတီတွေပါဝင်အရွေးခံကြမှာဖြစ်လို့ပွဲစီပြီးတော့မဲပြန့်သွားစရာရှိပါတယ်အပြိုင်ဆိုင်သဘောတွေရှိလာမှာမို့အကြံအဖန်သဘောလဲပါတဲ့တဲ့လောက်ပါလာနိုင်တယ်လို့ယူဆမိပါတယ်ပြည်နယ်တွေမှာတော့ပြည်နယ်သားတွေပဲပေါ့သို့တော့လက်ရှိအာဏာရပါတီကတော့လွတ်တော်အစဉ်အဆက်မှာအင်အားတောင့်တင်းနေပြီဖြစ်တဲ့အတွက်အစွန်းထွက်ကြားဖြတ်ရွေးကောက်ပွဲမဲရလတ်ကိုအလေထားချင်ပါထားမယ်ထင်ပါတယ်တိတ်ခါအကြခံပြီးအကြံအဖန်သဘောလုံးမယ်မထင်ပါဘူးရိုးသားစွာပြိုင်ဆိုင်သွားမယ်ထင်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာဒါကတော့ဦးစိန်မောင်သူ့ရဲ့အမြင်ကိုပေးပို့ထားတာပါ တော်ရရှင်ရဲ့အမြင်ကတော့ပြောမှဆိုရင် NLD ပါတီအတွက်တကယ်ကိုအကဲဆမ်းမဲ့သူစမ်းတမ်းမဲ့လာမဲ့ရွေးကောက်ပွဲကြီးအတွက်စမ်းတမ်းမဲ့ပွဲဆိုပြီးတော့တုံ့တက်လူတွေအတော်များများလည်းရှိပါတယ်။ကျွန်တော်ဒါနဲ့ပတ်သက်လို့မက်ခင်လင်းငယ်ကိုပဲပြန်ပြီးမေးချင်ပါတယ်။မက်ခင်လင်းငယ်ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါ။
ဟုတ်ကဲ့ခုနကပြောသွားလို့ပါပဲ။ခုတော်ရရှင်ရဲ့အမြင်ကတော့လက်ရှိဒီရွေးကောက်ပွဲဟာမြို့သားတမစီဖွဲ့ချုပ်နဲ့ပတ်သက်လို့စမ်းတမ်းမဲ့ပွဲပေါ့။အဲ့တော့ကျွန်တော်တခုမေးချင်တာက2015တုန်းကတော့ NLD ကခုနကတော်ရရှင်တယောက်ပြောလို့ပဲအာတကယ်ကိုတောင်ပြိုကမ်းပြိုအနိုင်ရပြီးတော့တော်ရွက်ောက်ပွဲကလည်းတော်လေးကိုဟိုအားလုံးလူစိတ်ဝင်စားမှုကြီးကြီးနဲ့အရှိန်ဟွန်ကောင်းကောင်းနဲ့လုံနိုင်ခဲ့တယ်ခင်ဗျာအဲ့တော့အခုဒီရွက်ောက်ပွဲမှာရောဒီရွက်ောက်ပွဲစီးရင်ကြီးတွေကဘလို့များရှိပါလဲခင်ဗျာအရှိန်ဟွန်ကောင်းနဲ့လုံနေကြလားဘလို့များရှိလဲခင်ဗျာ
ဒီကောက်ပွဲပါလဲ
ရှင်အာရွက်ောက်ပွဲစီးရင်လုပ်ငန်းတွေပါစီးရင်လုပ်ငန်းတွေကို energy ဖြစ်စီတခြားပါတီဖြစ်စီတို့ရဲ့လုပ်ငန်းတို့ရဲ့လှုပ်ဆောင်မှုပါ
ဟုတ်ကဲ့ရွေးကောက်ပွဲဒီစီအိုလုပ်ငန်းနေရာတော့ NLD ပါတီအပါအဝင်ပေါ့နော်ဒီအရင်2015တုန်းကလို့အကုန်လုံးကတော့တက်တက်ကြွကြွတိတ်မရှိပါဘူးရှင်ပါတီတွေကပေါ့နော်ဒီတိုင်းရင်းသားဒေသမှာလည်းတိုင်းရင်းသားပါတီတွေကဒီစီအိုလုပ်ဆောင်တာဒီလူလူအားလုံးရဲ့စိတ်ကိုဟိုဒီပါဝင်စိတ်နေကြလာလုံးနိုင်တဲ့အခြေအနေမျိုးကကျွန်တော်စောင့်ကြည့်လိုက်တဲ့အခါမှာစိတ်မတွေ့ရဘူး
ဟုတ်ကဲ့ခင်ဗျာမက်ခလင်းငယ်ကျေးဇူးပါမက်စီမာဦးရေခုနကကျွန်တော်ပြောလို့ဒီရွက်ောက်ပွဲစီးရေးလုပ်ငန်းတွေက2015နဲ့ရှင်လို့ရှိရင်ပါတီတွေရဲ့လှုပ်ဆောင်ချက်ဘယ်လိုများရှိလဲခင်ဗျာ
ရှင်ပါတီ
ဟုတ်ကဲ့ပါတီစီးရေးလုပ်ငန်းတွေပေါ့ဒီရွက်ောက်ပွဲစီးရေးလုပ်ငန်းတွေဘယ်လိုများအရှိန်ဟိုရှိပါလဲ2015နဲ့ရှင်လို့ရှိရင
်ဟုတ်ကဲ့ပါတီစီးရေးတော့ပုံမှန်တော့ရွက်ောက်ပွဲကောင်ရှင်ဖုန်းတဲ့ကလာအတွင်းမှာပဲဒီမီဒီယာကနေတရှင်လဲပေါ်ပြောတာရှိတယ်ပေါ့နော်။နောက်ပြီးတော့အပြင်မှာလည်းပုံမှန်တိုင်းတည်းလုပ်နေကြတာလေကျွန်တော်တို့တွေ့ပါတယ်လို့အခုကကြားပြဆိုပေမဲ့လည်းအခုဒီ NLD ဆိုလဲ NLD ကလည်းသူ့ရဲ့ဒီသူ့ဒီပေါ့နော်မိတဝက်နဲ့အမေလောက်မှာတော့တာမဲ့ကာလာတကယ် NLD ရဲ့အစွမ်းကုန်ပေါ့နော်။သူ့ဒီကမှာရှိတဲ့ပါတီတွေကအစွမ်းကုန်အပြိုင်ဆိုင်အမင်းချေတာဒီနေ့တိုင်းအမြဲတမ်းတွေ့ရတယ်ပေါ့နော်။အဲ့လိုပဲတိုင်းတော့ဒီရတဲ့ဥပမာဆိုလို့ပြောရခိုင်ဆိုလို့ရှိရင်လည်းတတိပုဂ္ဂလအနေနဲ့ခွဲသွားတယ်ပြီး AMP နဲ့ ALD ကလည်းရှိနေတယ်ဆိုတော့သူတို့ကလည်းမဲတွေကွဲကြမယ်မဲကွဲတဲ့အနေထားမှာပုံပြီးအနိုင်ရဖို့လိုတာဖြစ်တော့အချက်အနေနဲ့ပေါ့နော်ဒီလိုမျိုးလေးပြန်နေတာတော့ရှိရဲ့ရှိ
ဟုတ်ကဲ့ဒ
ီလားတော့ဒါအကုန်ထွက်လာမယ်ဆိုရင်တော့7000ရပဲရှိတယ်ဆိုမှလည်းဒီကဒီကုန်တိတ်ခါပိုင်းအရာရောပေါ့နော်အနိုင်ရတဲ့အတွက်အတွက်ဒီစီးရုံးမှုအပိုင်းမှာတော့သူတို့ကတော့တော်တော်စီးရုံးကြတယ်ပေါ့နော်တော်တော်
အဲ့
တော
့အရင်ကလို့
ဆိုလို့ရှိရင်ကျမတို့မြို့နယ်တွေရှိတယ်ပေါ့နော်မဆန်တဲ့နေရာလည်းနည်းတယ်ဒါပေမဲ့ဦးမိတိုင်းကြီးတော့ပေါ့နော်ခုနကပါတီလောက်ရှိရတယ်ဆိုတော့စိတ်ကမ်းပါဆိုလို့ရှိရင်ပေါ့နော်တော့အများအားဖြင့်သူစီးရုံးမှုတွေကအများအားရှိနေတယ်ဆိုတော့တွေ့ရတယ်ရှိ
တယ်ဟုတ်ကဲ့အဲ့တော့ဒီအရင်ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာဆိုရင်စီးရုံးရေးကာလမှာပဲတစ်ဖက်တစ်ဖက်ပါတီတွေတိုင်ကြတာဖြစ်တဲ့ထိတိုက်ဖြစ်တာမျိုးတွေလည်းရှိခဲ့ကြတယ်အဲ့လိုအခြေအနေမျိုးတွေရောဖြစ်ခဲ့ပါလား
လုံးဝဆိုရယ်ကျမတို့ကြာတိထားတဲ့လောက်ပေါ့လေကျွန်တော်မြင်ရတဲ့လောက်ဆိုလို့ရှိရင်တော့ဒီဟုတ်တုံးကလို့ပေါ့ဒီ2015တော့ကလို့ထိတ်တိုက်ဒီလိုမျိုးတွေ့ရမျိုးတွေတော့ကျမတို့မတွေ့ဘူးဒါကကျတော့အဲ့လိုမတွေ့အောင်လဲဒီကော့ပေါ့ကော်မရှင်ဘက်ကလည်းအဲ့ဒါကိုလည်းဖြီးပြီးတော့အစီအစဉ်ထားတဲ့တဘောရှိတယ်ပေါ့နော်ကျမတို့တိထားတဲ့အရာ
ဟုတ်ကဲ့ခင်ဗျ
ာကျွန်တော်ကကြာတော့ဒီဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အခုလူပေါင်းတဲ့ဒီမိုကရက်တစ်ပါတီသူကတော့လက်ရှိရွေးကောက်ပွဲမှာဝင်ပြိုင်နေပါတယ်နေရာတနေရာမြင်းချမ်းဘက်မှာသူ့ရဲ့ကမ်ပိန်းမန်နေဂျာတူဖြစ်တဲ့ကိုမျိုးဟန်လီလိုင်းပေါ်ရောက်နေပါတယ်ကိုမျိုးဟန်ကြားပါလားခင်ဗျဟု
တ်ကဲ့ကြားပါ
ဟုတ်ကဲ့ကိုမျိုးဟန်အခုဒီရွေးကောက်ပွဲဆိုရင်ကိုမျိုးဟန်တို့ပါတီအနေနဲ့လှုပ်တဲ့ခါမှာကြုံရတဲ့အခက်အခဲမျက်မျက်တသားရှိရလားဘလို့အတွေ့အကြုံတွေများရှိပါလဲ
ကျွန်တော်တို့ဒီရွေးကောက်ပွဲခုလက်ရှိနေထားမှာတော့ကျွန်တော်တို့ဒီဖူတိန်ကိန်းနဲ့ထက်ကပေါ့နော်ပုံစံမျိုးတွေပါပဲ။ဘာဖြစ်လို့လဲဆိုတော့လက်ရှိအာဏာရပါတီတွေကနေပြီးတော့ယူတော့ပွဲမတိုင်ခင်မှာကျွန်တော်တို့မလုပ်ရလဲဆိုတော့လမ်းဖောက်တာတို့ဟိုလမ်းဖောက်တာကြောင်းဆောက်ပြီးမယ်စီယုံဆောက်ပြီးမယ်ဆိုတဲ့အဲစီယုံရုံမျိုးတွေပေါ့နော်။အဲ့ဒါမျိုးတွေလောက်တာတွေကဒီနေ့ချိန်ထိရှိနေသေးပါပဲ။ကျွန်တော်တို့မြင့်တဲ့မျိုးဟိုကြားရယူတော့ပွဲမတိုင်ခင်မှာဝန်ကြီးချုပ်ကိုယ်တိုင်ကျွန်တော်တို့တရားရှိဒီကပေါ်ပြတာအထက်တန်းကြောင့်အစ်မေကိုပြည့်ပြည့်အထက်တန်းကြောင့်ဖွင့်လာပြီးလုပ်တယ်ခုရွေးကောက်ပွဲနှန်းတခါနီးလာတော့လေလျက်ချက်ဒီကဖွင့်ပြတာမျိုးတွေပါလုပ်တယ်နောက်လုပ်ငန်းရှင်တွေဒီလိုလုပ်ငန်းရှင်တွေခေါ်တွေ့ပြီးတော့ဟိုခေါ်တွေ့တာမျိုးတွေပါလုပ်တယ်
ဟုတ်ကဲ့
ဒါရီယာကျွန်တော်တို့ဟိုးအရင်ဦးတိန်ကိန်းတထက်ကလုပ်ခဲ့တဲ့ပုံစံညာဒီနေ့ချိန်ဒီရှိနေသေးပဲဆိုတာကျွန်တော်တို့တွေ့ရတယ်ပေါ့နော
်ဟုတ်ကဲ့
နောက်တစ်ချက်ကတော့ကျွန်တော်တို့ဒီရွေးကောက်တဲ့ကမ်ပိန်းကာလမှာတော့ကျွန်တော်တို့ဒီနောက်ဆက်တာပြုတာ
အမှားတော့တင်ရှိဒါနဲ့ဟိုတချို့လူတွေဟိုကြောက်တရားမှာတော့ဒီလိုပေါ့ကျွန်တော်တို့ပန်ပလန်ဝေကိုလာတာလာရှိတယ်ဒီလိုတရားလုံးကတော့အရှိအနာရပါတီကိုပဲထောက်ခံမယ်ပေါ့အဲ့ဒါမျိုးလာတာလာနောက်ဆက်တာတော့ထေရွာကြုံရရပါတယ
်ခုနကဝင်ကြီးချုပ်တွေဝင်ကြီးတွေလာပြီးတော့ဒီနေမြေဒေတာကိုဆင်းတဲ့အခါမှာမဲဆွဲစီယုံနာမျိုးပါတီကိုမဲပေးရပါဆိုပြီးတော့ပြောတာမျိုးလုတ်ပိုင်ကိုတုံးပြီးတော့ပြောတာဆိုတာမျိုးတော့ရှိပါလား
အဲကျွန်တော်တို့အဲ့ဒါကတော့ကျွန်တော်တို့တိတိကျကျတော့မသိရပါပဲ။လုပ်ငန်းရှင်တွေနဲ့တွေ့တဲ့အချိန်မှာတော့သူတို့မဲတောင်းနေလို့ဒါလုပ်ငန်းရှင်တွေတချို့ကပြောတာကျွန်တော်တို့ကြားရပါတယ
်။မဲတောင်းနေဆိုတော့သူတို့မဲထည့်ပါဆိုပြီးပြောတာလား
။ဟုတ်ကဲ့ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျေးဇူးပါကိုမျိုးဟန်ကြီးကျွန်တော်မက်ခင်လင်းငယ်ကိုပြန်ပြီးလှည့်ပေးကြပါမယ်။မက်ခင်လင်းငယ်ကိုမျိုးဟန်ပြောသွားတာကြားမိမှာပါ။အဲ့တော့ဒီရွက်ကောက်ပွဲတွေမှာဘာပြောအာဏာရပါတီတွေကဖြစ်လေဖြစ်ထားတော့ရှိပါတယ်။ဩဇာလုတ်ပိုင်ခွင့်ကိုသုံးပြီးတော့ဒီမဲဆွစီယုံနာမျိုးပေါ့ဒါမျိုးတွေအလားတူအခြေအနေမျိုးတွေတခြားနေရာတွေမှာရောတိရှိပါသလားခင်ဗျအခြေအနေဘယ်လိုရှိပါလဲ။ဘာလို့ဆိုဒွန်ဆန်းစုကြည်ကိုနိုင်ကကချင်းတို့ချင်းတို့ခီးထွက်တာမျိုးတွေလည်းရှိတွေ့နေရလို့ပါ။အ
ော်ဟုတ်ကဲ့ရှင်တချို့ဟာမျိုးတွေအဲ့ဟာမျိုးတွေတော့ဒီပါတီလက်ရှိအနာအာနာယပါတီအနေနဲ့ပေါ့နော်။အော်ဒီပါတီနူဝါရတွေဘာလို့ပြောရမျိုးတွေလဲကျွန်တော်ရေဒီယိုမှာပြောရမျိုးတွေလဲတွေ့ရအနေရှိပါတယ်။ဒီဒါနဲ့ကတည်းကကျွန်တော်တို့ဆောင်းကြည့်လေးလာဒီအမေနဲ့ပြောရမယ်ဆိုရင်တော့ဒီကလေးဟိုကျွန်တော်တို့အမေနဲ့ဒါမျိုးကရွေးချယ်ခွင့်ရှိမယ်ဆိုရင်တော့အဲဒီလိုလူမျိုးရုံမတုံးမယ်တခြားလူတွေတုံးမယ်ဆိုတော့ပို့ပြီးအပြောအဆိုခံရလို့မယ
်ဟုတ်ကဲ့မက်ခီလင်းငယ်လေးဟုတ်ကဲ့မက်ခီလင်းငယ်ကြားပါလေခင်ဗျာဟုတ်ကဲ့အဲ့တော့ဒီဒီဟာပါတီလက်ရှိရွက်ကောက်ပွဲစီမင်းရဆိုရင်ဒီလိုပြောဆိုတာနဲ့ပတ်သက်ပြီးတော့ဥပဒေအရညှိစွန်းပါလား
အဲဒီဟာကော်မတီမှာကော်မတီရဲ့ဒီဥပဒေအရပေါ့နော်သူအဲဥပဒေနဲ့ညှိစွန်းလာကြအဲ့ကော်မတီကကော်မတီနာယုံမေးရင်တော့ပို့ပြီးမယ်ခင်ဗျာဒီမှာတော့စောင့်ကြည့်လေလားအပိုင်းရလဲဒီညှိစွန်းလားမညှိစွန်းလားဆိုတာကိုပြောဖို့ချက်အဲဒါမျိုးတွေကလုတ်ပြီးဟိုပါတော့ဟိုကျမတို့ဒါရွေးချယ်ခွင့်ရှိမယ်ဆိုရင်တော့ဒါမျိုးမလုံးကြီးပို့ပြီးတော့ပြင်ပြင်းပြင်းမယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာ
ကျွန်တော်ဒီပိုင်းကတော့ကော်မတီနာရပို့ပြီး
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒက်ရလီလိုက်အစီအစဉ်အချိန်ဆီတော်လို့ပါပအောင်ဆွေးနွေးပေးတဲ့မက်ဆင်မာဦးမက်ခင်လေးငယ်နဲ့တော်ရရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒက်ရလီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပြပါခင်ဗျာ
ထောက်လို့သူမဆင်မုန်းနဲ့အတူကုသညို့ဦးစီစဉ်တင်ဆက်တဲ့ဒက်ရလီလိုက်ဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်အခုတော့ကြံနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးပါဦး
အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ပစ်ဖတ်မြို့မှာပြီးခဲ့တဲ့သတင်းဘက်ကဂျူးဖျားချောင်းတွင်ပြစ်ခတ်ခံရမှုအတွင်းသေဆုံးသွားရတဲ့၁၇ဦးရဲ့မိသားစုဝင်တွေကိုအလေးထားမှုကိုပြသတဲ့အနေနဲ့သမ္မတဒေါ်နယ်ထရန့်ရဲ့ဇနီးဖြစ်သူမလာနီးယားတို့ဒီကနေ့အင်္ဂါနေ့မှာပစ်ဖတ်မြို့ကိုသွားရောက်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဂျူးခေါင်းဆောင်တချို့ကတော့သမ္မတအနေနဲ့ပစ်ဖတ်မြို့ကိုသွားမဲ့အရေးထက်လူပြူလူမျိုးရင်းဝါဒီတွေကိုပြစ်တင်ရှုတ်ချတာအရင်လုပ်ဖို့တောင်းဆိုနေကြပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကနေလမ်းရုံးအဲ၄ချောင်းလိုက်လျင်တစ်စင်းမိနစ်တင်းတင်းလှနေမိနစ်အစောပိုင်းမှာပြန်တက်သွားပြီးတဲ့နောက်မိနစ်ပိုင်းအကြာမှာပင်လယ်ထဲပြည့်ကျခဲ့တာမှာလိုက်ပါသွားသူအလုံးသေဆုံးသွားပြီးလို့ယုံကြည်ထားကြပြီးလိုက်ပါသွားတဲ့ခီးတယ်နဲ့လျင်အမှုတန်း189ရောက်ရဲ့ရုပ်လောင်းနေရရှိရေးရှာဖွေကယ်ဆယ်ရေးလှုပ်တာတွေဒီကနေ့မှဆက်ပြီးတော့စ조사နေကြပါတယ်။အမေရိကန်ပြည်ထောင်စုကိုဥတီလာနေတဲ့ဟွန်ဒူရပ်စ်နိုင်ငံကရွှေပြောင်းအခြေချဝင်ရောက်လာသူတွေကိုအမေရိကန်မက္ကဆီကိုနယ်စပ်မှာဟန်တားရာမှာကူညီပေးနိုင်ဖို့အမေရိကန်တပ်ဖွဲ့ဝင် 9,200 ကိုအမေရိကန်စစ်ဌာနချုပ်ပန်တဂွန်ကဆေးလွှတ်ထားပါတယ်။ရန်ကုန်တိုင်းဒဂုံးစိတ်ကန်းဆက်မှုဆောင်ကဖူရွင်အထက်ချုပ်ဆက်ယုံမှာအလုတ်ထုတ်ခံရထားရတဲ့အလုတ်သမား30ကိုအလုတ်ပြန်ခန့်ဖို့ဆေးယုံဘက်ကသဘောတူလိုက်တာကြောင့်တရင်ဘက်နဲ့ချီချမြင့်ခဲ့တဲ့အလုတ်သမားတွေရဲ့ဆန္ဒပြပွဲလည်းပြီးဆုံးသွားပြီဖြစ်ပါတယ်။
တရင်အချင်းချုပ်ကိုမတင်ငိထိုက်ကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေမုတ်ကမဆုံမွန်ဖြစ်ပြီးအသံဖိုင်းအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ POA American အသံရဲ့မနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီလိုင်းတူမီတာ24 kHz တင်းနဲ့33.9လိုင်းတူမီတာ40 kHz 9440လိုင်းတူမီတာ53 kHz 9809နဲ့လိုင်းလက်မီတာ190 kHz 9509တို့ကနေဖိုင်းယူနာဆင်နိုင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေ။ POA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနောင်လာပ
This program has come to you from the Voice of America, Washington.